Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဖေဖော်လာ26ရက်တောက်ကြနေ့ည9:00ကနေ10:00အထိစီစဉ်တွေကိုဘိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်။
ကျမအေးသနာကြပါရှင်။စီးရီးယားမှာပြည်ခန့်ရက်စဲရေးသဘောတူညီချက်ကိုမနေ့ဖြန်စနေနေ့မှာစတင်အကောင့်ထဲပို့ဖို့ရှိချိန်မှာပဲသမ္မတဘရက်အိုဘားမားကတော့စီးရီးယားနဲ့အီရန်နိုင်ငံတို့ကပဋိပက္ခတွေအဆုံးသတ်ဖို့က IS Islamic State ကြောင့်ကွန်ရက်ကိုချေမုန်းနိုင်မှုအတွက်အဓိကကြရဲလို့ပြောသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်မှာပိုပြီးပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအများဆုံးမဲခွဲအတည်ပြုဖို့အတွက်အမေရိကန်ပြည်အစုံနဲ့မဟာမိတ်နိုင်ငံတွေတွန်းအားပေးနေပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပြောပြဖို့ရှိပါတယ်
။ကောင်းပါပြီရှင်။ဒီလွတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခွင့်ဆိုင်ငံ့ထားတဲ့အကြောင်းမှာကြားကြမှာကတော့
အစိုးရကိုတမင်တော်ကထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်နေလို့ကြောင့်မို့ကျွန်တော်တို့ရဲ့တွားရောက်ဖြေကြားမှုတွေကိုကျွန်တော်ဆိုင်ငံ့ထားတယ်။ဒါမှမဟုတ်တိကျွန်တော်တို့ရဲ့သုံးပြချက်ကိုမကျင့်တတ်ဘူးဆိုရင်ဖွဲ့စည်းပုံခြေကဥပဒေကိုအသေးပွဲဖွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံခြေကဥပဒေခုံရုံးမှာအဆုံးပြခံယူနိုင်ပါတယ်။
ပြင်ကြားရေးဝန်ကြီးဦးရဲထုတ်ပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့အတူအပူချိန်မြင့်တက်မှုကြောင့်မြန်မာနိုင်ငံနေရာတချို့မှာရေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရတဲ့အကြောင်းចောင်းသားကောင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့ကျင်းပတဲ့အကြောင်းပြင်ချင်းပြည်နယ်ကတဘာဝဘေးဒဏ်သင့်ပြည်သူတွေကိုကူညီထောက်ပံ့မှုတွေပေးနေတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုမှတ်အေးတင်တာကြောင့်နဲ့ကိုသားညို့ဦးတို့ကကြေညာပေးမှာဖြစ်ပါတယ်ရှင်။
စီးရီးယားမှာပြည်ခန့်ရက်စဲရေးသဘောတူညီချက်ကိုမနေ့ဖြန်စနေနေ့မှာစတင်အကောင့်ထဲပို့ဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကစီးရီးယားနဲ့အီရန်နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic စစ်သွေးကြောကွန်ရက်ကိုချေမုန်းနိုင်ဖို့အတွက်အဓိကကြားတယ်လို့ပြောကြားသွားပါတယ်စီးရီးယားနဲ့အီရတ်ကအခြေအနေကကမ္ဘာမှာဒီနှစ်ပိုင်းတွင်မှကြုံတွေ့ရတဲ့အရှုပ်ထွေးဆုံးအခြေအနေတစ်ခုဖြစ်ပါတယ်။ IS တွေကအရက်သားတွေကိုလူသားတိုင်းလိုအကာအကွယ်ယူပြီးတော့မျိုးပြဒေသတွေပါမှာမကျန်ခိုင်ခိုင်မာမာနေရာယူထားတယ်လို့ပြောသွားခဲ့ပါတယ်။စီးရီးယားစစ်ပွဲကဒေတာရင်းအားကြီးနိုင်ငံတွေစပေးတဲ့စစ်ပွဲဖြစ်ပြီးတော့ဂိုင်းရနာကွဲပြားမှုတွေပြင်းပြထန်ထန်ရှိနေတာကိုပြသတယ်လို့လည်းမစ္စတာအိုဘားမားကဆိုပါတယ်။သမ္မတအိုဘားမားဟာနိုင်ငံသားရေးဌာနထိတ်တဲအရာရှိတွေနဲ့ကြာသာရေးနေ့မှာတွေ့ဆုံပြီးတဲ့နောက်အခုလိုပြောသွားတာဖြစ်ပါတယ်။စီးရီးယားနိုင်ငံနဲ့ဝင်ရောက်နေတဲ့နိုင်ငံသားကတိုက်ခိုက်ရေးသမားအရေးအတွက်ကတော့အရင်ကားလောက်မများတော့ဘဲနဲ့ ISD အတွက်လစ်လက်သွားတဲ့နေရာတွေမှာလူသားပြန်ထုတ်ဖို့ပို့ပြီးတော့ခက်လာတယ်ဆိုတာတွေ့ရတယ်လို့လည်းသမ္မတအိုဘားမားကထောက်ပြပါတယ်။စီးရီးယားနိုင်ငံမှာမကြာခင်စတင်တော့မယ့် American Russia အစိုးပြုအပြည့်အခက်ရက်စဲရေးကိုရည်ညွှန်းပြောဆိုတာမှာတော့အဲ့ဒီသဘောတူညီချက်မပြိုပြတ်ဖို့အတွက် American ပြည်ထောင်စုကအစွမ်းကုန်စ조사ကူညီဆောင်ရွက်မယ်လို့ပြောပါတယ်။ Russia နိုင်ငံသားရဲ့ဝန်ကြီး Sergey Lavrov ကတော့ Russia Arab ပူးပေါင်းဆောင်ရွက်မှုနှင်းနောဖလဲပွဲကိုတောက်ကြနေကတာဝန်ယူကျင်းပပေးခဲ့ပြီးတော့ဒီတွေ့ဆုံမှုကစီးရီးယားပြည်ပခအဆုံးသက်ရေးအာရုံစိုက်ဆွေးနွေးကြမယ်လို့ကတိပြုသွားပါတယ်ရှင်
။ American သမ္မတယူကောက်ပွဲအတွက် Republican ကုစလေရီကြားစာသားပေးနေတုန်းကလုပ်တဲ့စကားဆက်ထိုးပွဲမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စနောက်ရှေ့လယ်ပိုင်းနဲ့ပတ်သက်လို့ American ရဲ့မူဝါဒကုစလေလောင်းတွေရဲ့အခွန်ပေးဆောင်မှုမှတ်တမ်းပွင့်လင်းမြင်သာမှုအစရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးပြောဆိုကြရင်းနဲ့အပြန်လည်အောင်ဟစ်အငင်းခုန်လုပ်ကြတဲ့အထိဖြစ်ခဲ့ပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုဟန်တားဖို့အမေရိကန်တောင်ပိုင်းမှာတိုင်းခတ်ဖို့သူအစိုးပြုထားတဲ့အပေါ်မှာမက္ဆီကိုခေါင်းဆောင်တွေဘက်ကကန့်ကွက်တာကြောင့်နောက်ထပ်ဆယ်ပေလောက်အမြင့်ထိကိုဆောက်လုပ်သွားမယ်ဆိုပြီးတော့တန်းကျွယ်ထရေကြီးဒေါ်နယ်ထရမ့်ကပြောသွားပါတယ်။ထရမ့်ရဲ့လူသိများတဲ့အဆောက်အဦစီမံကိန်းချို့မှာတရားမဝင်အလုပ်သမားတွေကိုအသုံးပြုခဲ့တယ်ဆိုပြီးတော့သူ့ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ဒီဖလော်ရီဒါအထက်လွှတ်တော်မတ်မာကိုရူဘီယိုနဲ့တက်ဆက်စ်အထက်လွှတ်တော်မတ်တက်ခရူဆိုကဆွဆွဲခဲ့ပါတယ်။ဒီလိုမျိုးတရားမဝင်အလုပ်သမားတွေအသုံးပြုခဲ့တာကြောင့် Trump ကိုဒေါ်လာ1,000,000ဒဏ်ကြီးတတ်ခံခဲ့ရဘူးတယ်လို့လည်းပြောပါရယ်။နိုင်ငံသားကြီးမူဝါဒတွေနဲ့ပတ်သက်လို့ဆွေးနွေးညှင်းခုံတဲ့နေရာမှာတော့ Trump ကဒီသူ့အနေနဲ့ Syria မှာအခုလုံးမဲ့ပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုသူမထောက်ခံဘူးလို့ပြောပါရယ်။ဒါအပြင်ပြည်ရင်းစင်းဖြစ်နေတဲ့လီဗျားနိုင်ငံမှာတကယ်လို့အရင်ကောင်းဆောင်ဖြစ်တဲ့Mammon Gaddafi အနာဆက်ရှိနေဦးမယ်ဆိုရင်တော့ဒီထက်ပိုပြီးတော့အခြေအနေတွေကောင်းနေနိုင်တယ်လို့ပြောပါရယ်။ဒါအပြင်ဂဒါဖီနဲ့အီရတ်သမ္မတဆက်တန်ဟူစိန်တို့မရှိတဲ့အပေါ်မှာ IS စစ်သွေးကြော်တွေခေါင်းထောင်လာခဲ့တယ်လို့လည်းထရမ့်ကပြောဆိုသွားပါတယ်
။အီရန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥရီပြူအမတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြန်အလှန်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖယ်ရှားပေးဖို့မနစ်ကလက်မှတ်ထိုးခဲ့ကြတဲ့နျူကလ িয়ার အရေးသမိုင်းဝင်သဘောတူညီမှုရပြီးတဲ့နောက်ပိုင်းပထမအဦးဆုံးအကြိမ်ကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။ ။အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီလည်းပါဝင်မဲထည့်ပြီးတော့ရှေးရိုးဆွဲဝါဒီရဲ့ကြီးဆိုတဲ့လွတ်တော်အမတ်နေရာ290နဲ့ The Assembly of Experts အုပ်ဆောင်အဖွဲ့ဝင်88နေရာအတွက်မဲပေးရွေးချယ်ကြတာပါ။အီရန်ရဲ့နိုင်ငံသားရေးမူဝါဒတွေမှာနောက်ဆုံးဆုံးဖြတ်ချက်ချနိုင်တဲ့အာယာတိုလာအာလီဟာမနီရဲ့လှုပ်ဆောင်မှုတွေကိုအဲဒီအုပ်ဆောင်အဖွဲ့ကစောင့်ကြည့်တာဖြစ်ပါတယ်။ဒီရွေးကောက်ပွဲရလဒ်ဟာနောက်နှစ်မှာရွေးကောက်ပွဲနဲ့ကြုံရမယ့်သမ္မတဟာဆန်ရူဟာနီရဲ့မူဝါဒတွေကိုလူထုကဘယ်လောက်ထိထောက်ခံလဲဆိုတာပြသပါလိမ့်မယ်။မစ္စတာရူဟာနီကသူ့အစိုးရအဖွဲ့ရဲ့အဓိကရည်ရွယ်ချက်ကနျူကလ িয়ার အရေးသဘောတူညီမှုရရှိဖို့လို့ပြောထားတာပါ။ဒီရွေးကောက်ပွဲမှာပြည်ရင်ပြောင်းလဲရေးဝါဒီအများစုပါဝင်ခွင့်မရအောင်လို့သဘောထားပြင်းထန်တဲ့လွှတ်တော်ကတားမြစ်ထားခဲ့ပါတယ်ရှင
်။ပြီးခဲ့တဲ့နှစ်တုန်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာလူ14ဦးကိုပြစ်ဒဏ်တပ်ဖြတ်ခဲ့တဲ့သူ့ရဲ့ iPhone နဲ့ကချက်လက်တူကိုရယူနိုင်အောင်လို့ဒီဘိုဒေါ်လိုင်းပြည်တို့ FBI ကို Apple ကုမ္ပဏီကကူညီပေးရမယ်ဆိုပြီးညွှန်ကြားထားတဲ့ Federal တရားရုံးတရားသူကြီးအမိန့်ကိုပြန်လည်ပြင်ဆင်ပေးဖို့ Apple ကုမ္ပဏီကတောင်းဆိုနေပါတယ်။ဇနီးတွေနဲ့အတူတိုက်ခိုက်မှုတွေလုပ်ခဲ့တဲ့တရက်သမား Saeed Rizwan Farooq ရဲ့ iPhone ကအချက်လက်တွေကိုရယူနိုင်အောင်လို့ software အသစ်တစ်ခုကိုဖန်တီးပေးဖို့အစိုးရကတောင်းဆိုထားတဲ့အပေါ်မှာ Apple ကုမ္ပဏီကြီးကညှဉ်းဆန်းထားတာပါအစိုးရရဲ့တောင်းဆိုချက်ဟာ Apple ကုမ္ပဏီအတွက်တစ်ခါမှမကြုံဘူးတဲ့အကြက်တဲဖြစ်စေပြီးတော့ Apple ကုမ္ပဏီရဲ့ American အခြေခံဥပဒေပါပထမပြင်ဆင်ချက်အရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ရှင်းနေကပြောပါတယ်မကောင်းတာလုပ်တဲ့သူတွေလက်ထက်ကိုသူတို့ရဲ့ software ရောက်သွားလို့ရှိရင်Apple ပစ္စည်းသုံးဆွဲနေကြသူတွေအားလုံးရဲ့လုံခြုံရေးကိုပါထိခိုက်နိုင်တယ်လို့ဆိုပြီးတော့လည်း Apple ကုမ္ပဏီဘက်ကခုခံပြောဆိုနေပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားနိုင်ငံအပေါ်ပို့ပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မှုကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြန်ဆုံးမဲခွဲအတည်ပြုဖို့အဖွဲ့ဝင်နိုင်ငံတွေကို American ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေကတော်အားပေးနေပါတယ်။ဒီအရေးယူပိတ်ဆို့မှုကကုန်တင်သမောအားလုံးကိုစစ်ဆေးခွင့်ရှိပြီးတော့အစီအရေးအတွက်အသုံးပြုနိုင်တဲ့ကုန်ပစ္စည်းအားလုံးတင်သွင်းမှုကိုတားဆီးလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကဒီဆုံးဖြတ်ချက်ကိုကြာသပတေးနေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့မတိုင်ခင်ကတော့အမေရိကန်ပြည်အောင်စုနဲ့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံတို့ခုနှစ်ပတ်ကြာဆွေးနွေးခဲ့ရတာပါအမေရိကန်ပြည်အောင်စုကသူ့ရဲ့နျူကလ িয়ার ကာကွယ်ရေးစွမ်းရည်ကိုမိမောင်းထုတ်ပြတဲ့အနေနဲ့အမေရိကန်စစ်တပ်ကကယ်လီဖိုးနီးယားပြည်နယ်ဗာဒန်ဘတ်လေတဲ့အခြေဆိုင်စခန်းကနေပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ညပိုင်းမှာဒုံးကျည်ဆန်းသက်ပြစ်လွတ်လိုက်ပါတယ်တောင်ပစိဖိတ်သမုဒ္ဒရာတွေကမာရှယ်ကျွန်းစုနာကိုပြစ်မှတ်ထားပြစ်လွတ်လိုက်တာဖြစ်ပါတယ်အဲ့ဒီဒုံးကျည်မပြစ်ခင်လေးမှာဒုတိယကာကွယ်ရေးဝန်ကြီးရောဘတ်ဝေါ့ကသတင်းထောက်တွေကိုပြောကြားသွားတာကတော့ဒီစစ်ရေးလေ့ကျင့်မှုဟာအမေရိကန်ရဲ့စစ်ဖက်ဆိုင်ရာအသင့်ရှိနေမှုကိုပြသတာဖြစ်တယ်လို့ဆိုပါတယ်2021ခုနှစ်ဇန်နဝါရီလတွေကစပြီးတော့ဒုံးကျည်စမ်းသပ်မှု15ခုမကလုပ်ခဲ့ပြီးဖြစ်ကြောင်းလည်းဝန်ကြီးဝေါ့ကပြောပြီးတော့လိုအပ်လာရင်နိုင်ငံတော်ကာကွယ်ရေးအတွက်နျူကလ িয়ার လက်နက်ကိုအသုံးပြုဖို့အသင့်ရှိတယ်လို့ပြောသွားခဲ့ပါတယ်ရှင်
ပင်လယ်ထဲကလှည်စည်းပြေးဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြေမဟုတ်ဘဲနဲ့အဲ့ဒါဟာလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲဆိုပြီးတော့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ရဲ့ညွှန်ကြားမှုက VUE ကိုပြောသွားပါတယ
် the situation starts getting better in Myanmar because what we do saving lives at sea is not the solution
ပြဿနာရဲ့အဖြေကိုဒုက္ခသည်တွေမူရင်းနေထိုင်ရာနိုင်ငံမှာသာရှာဖွေဖြေရှင်းရမှာပါအိမ်တိုင်ကလုံခြုံတယ်စာဝန်တွေဖူလုံတယ်ပညာရှာခွင့်ရှိတယ်ရွေးချယ်ဖို့အခွင့်အလမ်းတွေတာမယ်ဆိုရင်အဲ့ဒီအိမ်ကနေဘယ်သူမှထွက်သွားကြမှာမဟုတ်ပါဘူးကျွန်တော်တို့ရဲ့အဓိကနှောင့်လင့်ချက်ကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာလူမျိုးတွေရဲ့အခြေအနေနဲ့နေထိုင်မှုဘဝတွေအများဆုံးတိုးတက်ကောင်းမွန်လာစေချင်တာပါပဲဆိုပြီးတော့ MOAS ရဲ့ညွှန်ကြားမှု Martin Zubek က VUE ကိုပြောသွားတာပါပင်လယ်ထဲကဒုက္ခသည်တွေရဲ့ရွှေလျားသွားလာမှုနဲ့အခြေအနေတွေကိုစောင့်ကြည့်မဲ့အရှိတောင်အရှဒေသမှာပထမဆုံးလုပ်တဲ့အစီအစဉ်ကိုဒီကနေ့စတင်တဲ့အခမ်းအနားမှာ Martin Zurep ကအဲ့လိုမျိုးပြောသွားတာဖြစ်ပါတယ်။လှည့်စည်းပြဒုက္ခသည်တွေကို Mashlat ဇန်ကစပြီးတော့ရှာဖွေကယ်ဆယ်ကူညီပေးမှဖြစ်ပြီးတော့မောင်းသူမဲ့လင်းပါပါပြီးအရှိမီတာ40ရှိတဲ့ MY Fitness သင်္ဘောနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်သွားကြမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာ့အချမ်းသာဆုံးနိုင်ငံ20ရဲ့အစည်းအဝေးကိုတရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီကနေ့ကျင်းပနေပါတယ်။ကမ္ဘာ့စီးပွားရေးအရှိန်ဟုန်နဲ့တိုးတက်လာဖို့အခုလိုမျိုးတွေးဆနေကြတာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းမှာစီးပွားရေးဆိုင်ရာမူဝါဒအစုရှယ်ယာဈေးကွက်တွေပြိုလဲစေခဲ့တဲ့တရုတ်လိုနိုင်ငံမျိုးမှာစီးပွားရေးတည်ငြိမ်မှုရှိဖို့အစရာတွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အစုရှယ်ယာဈေးကွက်အခြေအနေပြန်ပြီးကောင်းလာအောင်လို့ဆောင်ရွက်နေတယ်လို့ပြည်ပပို့ကုန်တင်ပို့မှုကျဆင်းနေတာကိုပြန်ပြီးမြင့်တင်ဖို့ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာရွှေငွေကြေးကိုတန်ဖိုးချပစ်မှာမဟုတ်ဘူးဆိုတာကိုလည်းတရုတ်နိုင်ငံကအကြေပေးခဲ့ပါတယ်။ဥရောပတောင်ပိုင်းနိုင်ငံတွေအနေနဲ့ငွေကြေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးအခက်အခဲတွေဆက်ပြီးရင်ဆိုင်နေရတယ်လို့ဗြိတိန်နိုင်ငံအနေနဲ့ဥရောပသက်မတ်ကအတွင်းမှာဆက်ပြီးနေမလားမနေဘူးလားဆိုတာနဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲမကြခင်ကျင်းပဖို့ရှိနေချိန်မှာပဲဒီအစည်းအဝေးအတွင်းမှာဥရောပသက်မတ်ကရဲ့အဓိကပင်မသွေးကြောကြီးဖြစ်တဲ့ယူရိုငွေကြေးနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှာဖြစ်ပါတယ်ရှင်
ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဒီကနေ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအစ်ကိုရွေးကောက်တင်မြှောက်မှာဖြစ်လို့ FIFA ရဲ့သပိုင်းမှာဒီကနေ့ဟာအရေးကြီးတဲ့နေ့တစ်နေ့ဖြစ်ပါတယ်။နိုင်ငံပေါင်း200ကျော်ကဘောလုံးအဖွဲ့ချုပ်တူတူရဲ့ကုစလေတွေဟာလက်စားမှုရှုပ်တော်ပုံတွေနဲ့အေးအေးယူခံရတဲ့ဥက္ကဋ္ဌဟောင်းဆက်ဘော့ဘလတ်တာကိုဆက်ခံမဲ့ဥက္ကဋ္ဌအစ်ကိုဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာရှိတဲ့ Allianz Stadium ကွန်ကရစ်ခန်းမကြီးထဲမှာမဲပေးရွေးချယ်ကြမှာပါ။ဥက္ကဋ္ဌအစ်ဖြစ်တဲ့ရွေးရှင်ပြိုင်ရွေးခံမဲ့ကုစလေလောင်းက9ဦးရှိပါတယ်။အဲ့ဒီ၅ယောက်ထဲမှာအာရှဘောလုံးဖွဲ့ချုပ် AFC ရဲ့ဥက္ကဋ္ဌဖြစ်တဲ့ Sheikh Salman bin Ibrahim Al Khalifa ကရေပန်းအစားဆုံးဖြစ်နေပါတယ်။ဥရောပဘောလုံးဖွဲ့ချုပ် UEFA ရဲ့အတွင်းမှူးချုပ်ဖြစ်တဲ့ Gini Infantino ကဒုတိယနေရာကကတ်လိုက်နေပါတယ်။အဲ့ဒီနောက်မှာတော့ Jordan Ishminda Ali bin Al Hussein တင်သစ်က Jerome Champagne နဲ့တောင်အာဖရိကက Tujio Sawale တို့လည်းယူကောက်ပွဲဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုမအေးတင်နာကျော်နဲ့ကိုသားညုံတို့ကကြေညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဦးဆုံးတော့လက်ရှိအစိုးရကိုလွတ်တော်မှာတွားရောက်ဆွေးနွေးခွင့်ဆိုင်ခိုင်းတဲ့အကြောင်းကိုတင်ပြပေးပါမယ်။ဒီဒုတိယကြိမ်လွတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေအနေနဲ့တက်ရောက်ဆွေးနွေးခြင်းကိုဆိုင်ခိုင်းထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြည်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်ပါတယ်။ဒီပေါ်မှာဝေဖန်တယ်တွင်ထွက်ပေါ်နေပေမဲ့လေဥယျာထွက်ကတော့ဝေဖန်မှုတွေကိုဂရုမပြုဘဲတစုံတရာမကျေနပ်ရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဖြေရှင်းနိုင်တယ်လို့တုတ်ပြန်ပြောဆိုလိုက်တယ်လို့လက်ရှိအစိုးရကိုတမင်တသက်ထိုးနိုင်ဖို့ရည်ရွယ်ပြီးလှုပ်ဆောင်တာတွေကြောင့်အခုလိုမျိုးဆုံးဖြတ်ချက်ချလိုက်တာဖြစ်တယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပေးမှာပါရှင်။
ဒုတိယကြိမ်လွှတ်တော်အစည်းအဝေးတွေမှာလက်ရှိအစိုးရတာဝန်ရှိသူတွေတက်ရောက်ဆွေးနွေးခြင်းကိုဆိုင်းငံ့ထားဖို့အစိုးရအဖွဲ့ကတားမြစ်ထားတယ်လို့ပြည်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုလိုက်တဲ့အပေါ်မှာလက်ရှိလွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးသုံးသပ်သူတွေကြားဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးဦးရထွတ်ကတော့အခုနောက်ပိုင်းလွှတ်တော်တွေမှာလက်ရှိအစိုးရကိုတမင်တသက်ထိုးနှက်ဖို့ယူရပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့အတွက်ကြောင့်ဖြေကြားခြင်းမပြုဖို့ဆိုင်းငံ့လိုက်တာဖြစ်တယ်လို့ပြောဆိုလိုက်တယ်လို့ဒီပေါ်မှာတစုံတရာမကျင့်နှက်ခဲ့ရင်ဖွဲ့စည်းပုံအခြေခံခုံရုံးမှာလာရောက်ဖြစ်ရှင်းနိုင်တယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။
ဒီကျွန်တော်တို့နားလည်ထားတာတော့ပထမအကြိမ်ပြည်ထောင်စုတော်ကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရပြည်ထက်တို့ကြောင့်မလို့ပထမအကြိမ်ပြည်သူတော်ကိုပဲပြည်ထောင်စုတော်ကိုပဲတာဝန်ခံမှာလို့ကျွန်တော်တို့နားလည်တယ်။အခုချိန်မှာမျိုးသားအကျိုးစီးပွားရေးကျွန်တော်ဖြည့်တင်တဲ့ကိစ္စတွေလာဖြည့်တာတွေသွားဖြည့်ခဲ့တာတွေရှိမယ်လေ။နောက်ပိုင်းမှာကျတော့အစိုးရကိုတမင်တသက်ထိုးနှက်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်လာတယ်လို့မြင်တဲ့လို့ကြောင့်မလို့ကျွန်တော်တို့ရဲ့တွားရောက်ဖြေကြမှုတွေကိုကျွန်တော်ဆိုင်းငံ့ထားတယ်။ဒါကြောင့်မလို့တကျွန်တော်တို့ရဲ့သုံးပြချက်ကိုမကျေနပ်ဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုခွင့်ရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာအဆုံးဖြတ်ခံယူနိုင်ပါတယ်။နှစ်ကတော့သူတို့မေးတာကိုသွားမဖြေမဲ့သူတို့မေးတဲ့ကိစ္စတွေကိုပြည်သူတွေသိတယ်လို့ထင်လို့ရှိရင်ကျွန်တော်မီဒီယာတွေကလည်းအတိပေးဆောင်ဖြစ်ပါတယ်။ဒီနေ့သတင်းစာမှာလည်းကျွန်တော်စပြီးတော့အတိပေးနေပါတယ်။အဲ့ဒါကျွန်တော်တို့ရဲ့သဘောထားပါပဲ။သူတို့ရဲ့အကြံပြုချက်တွေကိုကျွန်တော်တို့စိတ်ဝင်စားပါဘူး။ကျွန်တော်စိတ်ဝင်စားတာကတကယ်လို့မကျေနပ်တဲ့သူများရှိလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာသွားပြီးရှောက်ထားမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးသုံးဖြတ်ချက်ကိုကျွန်တော်တို့စိတ်ဝင်စားပါတယ်။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ရင်နောက်ဆုံးအာဏာပိုင်ကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဝင်ဖြစ်ပါတယ
်။ချိုးလူတွေကပြောတာကဒီဖွဲ့စည်းပုံအခြေခံဥပဒေ103ရသည်။တမနာကဒီဘောနော်ပြောင်းစုလွတ်တော်မှာပါပါတယ်ခင်ဗျာ။အဲ့ဒါနဲ့ပတ်သက်လို့ပြောဆိုကြတဲ့အပေါ်မှာဝန်ကြီးဘာပြောချင်ပါလဲခင်ဗျာ။
တရားသုံးမှာပြည်အောင်စုလွတ်တော်လို့ပြောတဲ့အခါမှာပထမအကြိမ်ပြည်အောင်စုလွတ်တော်လားဒုတိယအကြိမ်ပြည်အောင်စုလွတ်တော်လားတတိယအကြိမ်ပြည်အောင်စုလွတ်တော်လားသတုထအကြိမ်ပြည်အောင်စုလွတ်တော်ဆိုတော့မပါဘူးအဲ့တော့ကျွန်တော်တို့ရဲ့နားလည်ထားမှုကတော့အစိုးရတရားဒီသူ့ကိုရွေးချယ်တင်ပြောရတဲ့လွတ်တော်ပဲတာဝန်ခံမယ်လို့ကျွန်တော်နားလည်တယ်နိုင်ငံတကာမှာကြည့်မယ်ဆိုရင်လည်းအဲ့ဒါဒီသဘောမျိုးပဲတွေ့မှာပဲဒါမှမဟုတ်ကျွန်တော်တို့ကအဲ့လိုယုံကြည်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆိုင်းငံ့ထားတယ်လုံးဝမဖြစ်ဘူးဆိုတာမဟုတ်ဘူးအမျိုးသားအကျိုးစီးပွားအတွက် အန်နီနိုကိစ္စမျိုးလို့ဟာမျိုးမှာကျွန်တော်ပြောတဲ့နဲ့ထင်ကျွန်တော်သွားပြောမယ်တို့တော့နိုင်ငံရေးအကျိုးများတစ်ခုအတွက်ရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ယူဆတဲ့ကိစ္စဆိုတော့ကျွန်တော်တို့တွားရောက်ပြီးတော့မှပူပေါင်းဖြေဆိုမှာမဟုတ်ဘူးဒါကကျွန်တော်တို့ရည်တည်ချက်ပဲအဲ့ဒါကိုတန်တရားရှိတဲ့ထင်ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာကုံရုံးမှာတွားပြီးတော့မှအဆုံးပြတ်ခံနိုင်တယ်ဖွဲ့စည်းပုံခြေကဥပဒေဆိုင်ရာကုံရုံးရဲ့အဆုံးပြတ်ချက်ကိုလိုက်နာဖို့ကျွန်တော်အသိရှိတယ်
ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေအရတမနာဥသိန်းစိန်နဲ့လက်ရှိပြည်ထောင်စုအစိုးရဟာပထမကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရတာဖြစ်ပြီးတော့အခုဒုတိယကြိမ်ပြည်ထောင်စုလွှတ်တော်ကိုတာဝန်ခံခြင်းရှိမရှိဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေအရအသေးအချာပြန်လည်သုံးသပ်ရမယ့်ကိစ္စဖြစ်တယ်လို့ဦးရထွတ်ကပြောဆိုလိုက်တာပါဦးရထွတ်ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တရားလွှတ်တော်ရှိနေတဲ့ဦးဖြစ်တဲ့ဦးမောင်မောင်ဝင်းကဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့သဘောတက်ရောက်တာကြောင့်အခုလိုကန့်ကွက်ပြောဆိုလိုက်ပါတယ
်အဲ့ဒီအယူဆကတော့လုံးဝလွဲမှားပါတယ်နော်လက်ရှိဝင်ကြီးလက်ရှိတာဝန်ယူထားတဲ့အစိုးရအဖွဲ့ဟာဒီမတ်လာမယ့်မတ်လ30ရက်နေ့အထိသူတို့ကတာဝန်ရှိနေပါတယ်။တာဝန်ရှိနေတဲ့အစိုးရဖြစ်တဲ့အတွက်ဒုတိယအကြိမ်ပြည်သူ့လွှတ်တော်တက်တန်းငါနေပြီးတော့ဒါခေါ်လာလို့ဘာလို့သူတို့လာဖို့တာဝန်ရှိပါတယ်
။ပြီးခဲ့တဲ့အင်္ဂါနေ့ဗုဒ္ဓဦးနေ့တွေကဝိုင်းမော်မဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့မွေးရစေဘွားတိုက်ဖြတ်နေနေရင်ကိစ္စနဲ့ဗလဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်တင်သွင်းခဲ့တဲ့ရွေးကောက်ပွဲအပြီးကာလတွေမှာလက်ရှိအစိုးရဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အရေးကြီးဆိုတွေတင်သွင်းခဲ့ပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကလာရောက်ဖြေရှင်းခဲ့ခြင်းမရှိခဲ့ပါဘူးဖေဖော်ဝါရီလတနေ့မှာစတင်ခဲ့တဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်မှာရေးကြီးအစိုးရ၄ခုတည်ထောင်ခဲ့ပေမဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲကိစ္စတွေနဲ့အဲနီညိုရာသီဥတုကိစ္စတွေကိုပဲသက်ဆိုင်ရာဝန်ကြီးဌာနတွေကသွားရှင်းပြခဲ့တာပါ။ဒါ့အပြင်မနေ့ကပလဲမဲဆန္ဒနယ်ကဒေါခင်ဆန်းလိုက်တည်ထောင်တဲ့ရေးကြီးစုကို NLD လွှတ်တော်ကိုယ်စားလှယ်တူကလွှတ်တော်တွင်မှာဒီကနေ့ထောက်ခံဆွေးနွေးနေစမှာပဲတမရော်သားကိုယ်စားလှယ်အားလုံးကမတ်တည့်ရပြီးကန့်ကွက်ခဲ့ကြပါရခင်ဗျာ။
ကိုထဲအောင်သတင်းပေးပို့ခဲ့တာပါရှင်အခုဆက်လက်ပြီးတော့အပူချိန်မြင့်တက်မှုကြောင့်မြန်မာနိုင်ငံနေရာတချို့မှာရေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြပေးပါမယ်အယ်နီညိုရာသီဥတုကြောင့်ပူပြင်း6တွက်ပြီးရေခင်း6တာတွေစတင်နေပြီဖြစ်တာကြောင့်ပြည်သူတွေအနေနဲ့ရေအရင်းအမြစ်တွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့မွေးမြူရေးရေလုပ်ငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်လက်ရှိရေပြတ်လာမှုကြောင့်ကျေးရွာ33ရွာကိုရေစပေးနေရပြီလို့လည်းပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတော့မတ်သိန်းကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအယ်နီညိုရာသီဥတုရဲ့သမိုင်းမှာအပူဆုံးလို့ခန့်မှန်းထားတဲ့2016ခုနှစ်နွေရာသီမရောက်ခင်မှာပဲရေခန်းချောက်တာတွေစတင်ဖြစ်ပွားနေတာကြောင့်ပြည်သူတွေအနေနဲ့ရေချွေတာသုံးဖို့နဲ့အရင်အမြစ်တွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့မွေးမြူရေးရေလုံငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးခန့်စောကအခုလိုပြောဆိုလိုက်ပါတယ်
ပြည်သူတွေဘက်ကလေဟိုရေချွေတာတဲ့ကိစ္စကလေဒါအရေးကြီးတဲ့ကိစ္စပဲဗျသူကဘုံမော်တော်သုံးတာနဲ့အဲချွေတာသုံးတာနေရာမတူးပေါ့အဲ့တော့ကျွန်တော်တို့ကဒီတောက်ရီသုံးရီကိုနည်းနည်းချွေတာသုံးမယ်အဲ့ဒါလေးချက်နောက်တစ်ချက်ကတော့ဒီပေါ့ဒီအရင်မြစ်တွေကိုကာကွယ်ထိန်းသိမ်းတာကြတော့ကျွန်တော်တို့ဟိုဌာနဆိုင်ရာတွေကဒါလူလေးနည်းနည်းလေးနဲ့ကျွန်တော်တို့ကရွာပေါင်းမြောင်ပေါင်းဆိုတာလိုက်ထိန်းနေလို့မရပါဘူးကြာကျွန်တော်တို့ကပညာပေးနိုင်တယ်အခုဒီအရင်မြစ်တွေကိုမပြည့်စည်အောင်ခုနကလိုပေါ့ဟိုဒိဋ္ဌံအနေနဲ့ဝေမပြည့်စည်တော့မို့တောက်ရီကန်လေးပါလေပေါ့အဲ့ဒါမျိုးလေးတို့လည်းအဲ့နှစ်ချက်ကိုကျွန်တော်အနေနဲ့မြစ်တရခံလို့ပါလေ
ပုံမှန်အဖြစ်ဧပြီလလောက်မှသာရေခန်း6တက်ပြီမဲ့ဒီနှစ်မှာတော့ဖေဖော်ဝါရီလကုန်ပိုင်းလောက်ကလေးကရေပြက်လက်မှုတွေစတင်နေတာပါအခုလက်ရှိတနိုင်ငံလုံးအနှံ့ကျေးရွာ33ရွာမှာရေပြက်လက်နေတာကြောင့်ရေပေးဝေမှုတွေကိုစတင်နေရပြီလို့ဦးခန့်စောကဆက်ပြောပါတယ
်အခုသခိုင်းတိုင်းမှာကျွန်တော်တို့ကတရွာပဲစပြရပါသေးတယ်ပဲခူးတိုင်းမှာတရွာစပြရပါတယ်မကွေးတိုင်းမှာကျွန်တော်တို့ကငါးရွာစပေးနေရပါပြီ။ဘူကူးရဲ့ပိုင်းပေါ့နော်။နောက်တစ်ခါမန္တလေးမှာကအကူရတီပေါ့ဒီတရက်နေ့ရက်တွေမှာပေးနေ22ရွာရှိတယ်ကြ။မင်းတိုင်းအတောင်တာဘက်နည်းနည်းလေးညားတယ်။မြစ်သားတရာဦးတောင်တာပျော်ပွဲပတိန်ကြီးညောင်ဦးနော်။အဲ့ဒါစပေးနေရပါလေ။နောက်တစ်ခုကမွန်မာကတော့အခုမှတရွာပဲရှိပါသေးတယ်ကျွန်တော်ကြည့်လက်ကပေးပါတယ်။နေပြည်တော်မှာကတော့ဒါတလောပေးနေ2ရွာရှိတယ်တောင်ပေါ်ရွာလေးတွေပေါ့။တောင်ပေါ်ရွာလေးတွေကျွန်တော်တို့ရှမ်းပြည်နဲ့ဆက်လေ။အဲ့လက်တော့ကျွန်တော်တို့ဒီရက်အထိ33ရာစပြီးနေရပါကြီး
။လူမှုအနန်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့လည်းအယ်နီညိုရာသီဥတုပြင်းထန်မှုနဲ့ပတ်သက်တဲ့သတိထားရမယ့်သတင်းအချက်အလက်တွေသတိပေးချက်တွေကိုပြည်သူတွေသိအောင်ဖြန့်ဝေသွားမှာဖြစ်ပြီးတဘာဝဘေးအန္တရာယ်ကာကွယ်ဖို့အတွက်ပြည်သူလူထုနဲ့အတူအရက်ဖက်လူအဖွဲ့အစည်းတွေနဲ့တက်မတော်ကပါပူးပေါင်းကာကွယ်နိုင်ဖို့ပြင်ဆင်နေတယ်လို့အမြဲတမ်းအတွင်းဝင်ဦးစိုးအောင်ကပြောပါတယ်။ဒီတစ်ပတ်အတွင်းလွှတ်တော်မှာလည်းအယ်နီညိုရာသီဥတုကြောင့်ဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်ကိုကြိုတင်ကာကွယ်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အစိုးရဌာနအသီးသီးကပူးပေါင်းပါဝင်ဖို့အရေးကြီးအဆိုတင်သွင်းပြီးအတည်ပြုထားပါတယ်ရှင်။
အပူချိန်မြင့်တက်မှုကြောင့်ရေရှားပါမှုပြဿနာအကြောင်းကိုမသိငီလင်းစူးစီးတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့ចောင်းသားခေါင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာဖြစ်မွေးနေ့ကျင်းပတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ចောင်းသားခေါင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာဖြစ်အထိမ့်မအခမ်းအနားကိုသူ့ရဲ့မွေးရမြင်မှာဒီကနေ့စတင်ကျင်းပနေပါပြီ။မြန်မာပြည်အတွက်ဘူအောင်ကျော်လိုတိုင်းပြည်ပေါ်တာဝန်ကျေတဲ့ပုဂ္ဂိုလ်မျိုးတွေလိုအပ်နေတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကဖေဖော်ဝါရီလ28ရက်နေ့မှာကြားရောက်မဲ့ဘူအောင်ကျော်ရဲ့နှစ်တရာဖြစ်အထိမ့်အမမွေးနေ့ပွဲအခမ်းအနားကိုပေးပို့တဲ့သဘွန်လွားမှာထက်သွင်းပြောဆိုထားပါတယ်။သတင်းပြေစုံကိုတော့ VOA သတင်းတော်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တိုင်းပြည်နယ်လူမျိုးအတွက်အသက်ဆုံးကြိုးပမ်းခဲ့တဲ့ចောင်းသားခေါင်းဆောင်ဘူအောင်ကျော်နှစ်တရာဖြစ်အထိမ့်အမအခမ်းအနားကိုသူရဲ့မွေးရမြေအေယော်ရီတိုင်းအင်ကဘူမြို့နယ်မဲဇလီကုန်းမှာဖေဖော်ဝါရီ26ရက်နေ့29ရက်နေ့ရက်ကျင်းပသွားမှာဖြစ်ပါတယ်။နေချဲစန့်ကျင်ရေးចောင်းသားကောင်းဆောင်ဘူအောင်ကျော်ကိုဂုဏ်ပြုတဲ့အနေနဲ့ဘူအောင်ကျော်မွေးဖွားရာရုံးစဉ်ကြီးရွာမှာနှစ်တရာပြည့်ဘူအောင်ကျော်အထိမ့်မတ်ပြကန်းကိုဖွင့်လှစ်ခဲ့သလိုဘူအောင်ကျော်ရဲ့ပုံသူရုပ်ထုကိုမဲဇလီကုန်းဘူအောင်ကျော်ခန်းမရှိမှာဖေဖော်ဝါရီ26ရက်နေ့ညနေပိုင်းကဖွင့်လှစ်လိုက်ပါတယ်။ဖေဖော်ဝါရီ29ရက်နေ့မှာကြာရောက်မဲ့ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့အထိမ့်မတ်အခမ်းအနားကိုတသက်မှာတခါရာကျင်းပခွင့်ရတာမို့ပြီးသည့်ဖြစ်သလိုပွဲကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ရာပြည့်ပွဲကျင်းပရေးကော်မတီဝင်ဦးစန်းညွန့်ဦးကအခုလိုပြောပြပါတယ
်။နောက်မျိုးဆက်တစ်တည်ပေါ့ဗျာ။ဘယ်လိုပဲဒီလိုခုနကလိုပေါ့ဟိုဒီကျွန်မညာရေးစနစ်သုံးမျိုးကိုဖြတ်ခဲ့ရင်ဒီလိုခေါင်းမမခံဘူးဒီလိုအသက်ကိုပေးပြီးတယ်ဒီလိုတော်လန်းနဲ့နောက်ပြီးတော့နောက်မျိုးဆက်တစ်တည်ပေါ့ဗျာ။ဒီလိုမဟုတ်မကန်စိတ်ဓာတ်ကလေးတွေဒီလိုခုနကလိုပေါ့သူ့ပြုံမကန်စိတ်ဓာတ်ကလေးတွေအဲအဲ့လိုခိလိချုပ်ချက်မှုလေးတွေကိုအဲရင်းမကန်မေးနေမခံတတ်တဲ့စိတ်ဓာတ်မျိုးလေးတွေကိုယ်နိုင်ငံအတွက်မှာလေအဲအဲ့လိုလေးတွေဖြစ်အောင်မှတ်တတ်ရရဖြစ်အောင်နောက်မျိုးဆက်တစ်တည်းအတူယူနိုင်အောင်ကျွန်တော်တို့ကဒီပွဲကိုအတိအကျပြုကျင်းလုပ်တာပါခင်ဗျာ
ဒီခန္ဓာကိုဘိုးအောင်ကျော်ရဲ့မြေတော်ဆက်တဲ့လက်ရှိအေယော်ရီတိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌဦးအောင်ကျော်ခိုင်အပါဝင်88မျိုးဆက်နဲ့အခြားနိုင်ငံရေးအင်အားစုတွေတက်ရောက်ကြသလိုဖေဖော်ဝါရီ29ရက်နေ့မှာကြာရောက်မဲ့ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့အတွက်ရည်ရွယ်ပြီးစာပေဟောပြောပွဲတွေအပြင်စာပေနဲ့အမှုပညာပြကန်းတွေကိုလည်းပြသထားပါတယ်။နေချက်ကိုလိုနီလက်ထက်မှာမတရားမှုတွေကိုတွန်းလှန်ခဲ့တဲ့ကျောင်းသားခေါင်းဆောင်ဘူအောင်ကျော်ရဲ့ရာပြည့်ပွဲဟာနိုင်ငံရေးအယောင်အသွေးကင်းကင်းနဲ့ဘူအောင်ကျော်ကိုလေးစားတဲ့ပုံကိုယ်တွေအားလုံးပါဝင်ခွင့်ရတဲ့ပွဲဖြစ်တယ်လို့ပွဲဖြစ်မြောက်ရေးအကူအညီပေးနေတဲ့ကိုဇော်ရန်ကပြောပါတယ
်။ဒီပွဲမှာကျွန်တော်တို့ကဟိုနိုင်ငံရေးပါတီပေါ့နော်အယောင်အသွေးကင်းကင်းနဲ့ပေါ့ကျွန်တော်အခုဆိုလို့ရှိရင် AR ကျောင်းသားတပိတ်ဆက်ကျောင်းကကျွန်တော်တို့ညီငယ်တွေခွတောင်းမျိုးဆက်ပြီးနောက်ဆက်ကျွန်တော်တို့အထက်မြမာပြည်ကျွန်တော်တို့ပင်မဆက်ကျောင်းကအခုကျွန်တော်တို့ကျောင်းသားတွေနောက်တစ်ခါကျွန်တော်တို့84 85ကျောင်းသားတွေအကုန်လုံးပေါ့နော်ဒီကိုရောက်ရှိလာတယ်စာရေးဆရာတွေရောက်ရှိလာတယ်အကုန်လုံးရောက်ရှိလာပြီးတော့ဒီပွဲကိုခန်းခန်းနာနာကျွန်တော်တို့နှစ်တရာပြည့်ကိုနှစ်တာရှိနေချင်းပါမှာဖြစ်တဲ့အတွက်ကျွန်တော်တို့တော်တော်လေးတော့ပြည့်ပြည့်စုံစုံပေါ့နော်နှစ်တိုင်းနဲ့ဟိုဘယ်လိုခေါ်မလဲနိုင်ငံရေးအချင်းချင်းကတော်တော်လေးပုံဝင်လင်းလင်းနဲ့လို့လက်လက်လို့လို့ရတဲ့အတွက်ဒါတော်တော်လေးဟိုအဆင်ပြေတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ
်ဘူအောင်ကျော်ရဲ့တူတော်ဆက်သူစာရေးဆရာတန်ဝင်းနိုင်ကတော့ဒီလိုရာပြည့်ပွဲမျိုးဆွေမျိုးတွေကဥဆောင်ပြီးမလုပ်နိုင်ပေမဲ့ဒေသခံတွေလူငယ်တွေနဲ့ចောင်းသားခေါင်းဆောင်ဟောင်းတွေဝိုင်းဝန်းလှုပ်ဆောင်ပေးကြတဲ့အတွက်တိုင်းပြည်အတွက်ဂုဏ်ယူတယ်လို့ဆိုပါတယ
်ကျွန်တော်သိရင်းပါပါတယ်ကျွန်တော်တို့ကလုပ်ရမှာလေကျွန်တော်တို့လည်းမကြနိုင်ဘူးဟိုပါပေါ့ကျောင်းသားအောင်နေနဲ့မလူအောင်ကျောင်းအောင်နေဒီကထားဒီလူတွေလူငယ်တွေကဝိုင်းလုပ်တဲ့အခါမှာကျွန်တော်ကလုပ်ပြီးတော့အရင်ကြည့်ကြည့်တင်ပါတယ်နောက်တော့ကျွန်တော်တို့ကဒီလိုပေါ့လေကိုယ်နဲ့လည်းမလုပ်နိုင်ဘူးအဲ့တို့ကျွန်တော်တို့ကအားလုံးမတိုက်ကြည့်တော့ဂုဏ်ယူပါတယ
်နေမျိုးတီဟာသူရာဘွဲရကျောင်းသားကောင်းဆောင်ဘူအောင်ကျော်ဟာနေချက်အစိုးရက1300ပြည့်အရေးတော်ပုံမှာပါဝင်ခဲ့တဲ့ကျောင်းသားကောင်းဆောင်တွေကိုဖမ်းဆီးခဲ့လို့1938ခုနှစ်ဒီဇင်ဘာ20ရက်နေ့ကရန်ကုန်မြို့ကအတွင်းဝင်ရုံးကိုပိတ်ဆို့ဆန္ဒပြခဲ့ပြီးနေချေမြင်းစည်းပလိတ်တွေရဲ့အကြမ်းဖက်ရိုက်နှက်ဖြိုခွင်းမှုကြောင့်ဒဏ်ရာရခဲ့ပြီးအဲ့ဒီဒဏ်ရာနဲ့ပဲကြဆုံးခဲ့တာဖြစ်ပါတယ်ရှင်
။ចောင်းသားခေါင်းဆောင်ဘူအောင်ကျော်ရဲ့နှစ်တရာပြည့်မွေးနေ့ဝယ်စတင်ကျင်းပနေပြီဆိုတဲ့အကြောင်းကိုမမမြင့်ခိုင်ကစူးစီးတင်ပြခဲ့တာပါရှင်။အခုတော့ဒီချင်းပြည်နယ်ဘက်ကတပဝဘေးဒဏ်တင့်ပြည်သူတွေကိုကူညီထောက်ပံ့မှုတွေပေးနေတဲ့အကြောင်းတင်ပြပေးပါမယ်။တဘာဝဘေးဒဏ်ကိုခံခဲ့ရတဲ့ချင်းပြည်နယ်ဟာခါမြို့နယ်အတွက်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရဲ့အကြီးမားဆုံးလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Yan Mizo Association အဖွဲ့ကနေဒီကနေ့မှဒုတိယအကြိမ်လာရောက်ကူညီမှုတွေပေးဆောင်ခဲ့ပါတယ်။ရေဘေးအသင့်ချင်းပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပြည်နယ်အစိုးရအနေနဲ့အိမ်ယာအသစ်ဆောက်လုပ်ပေးမှုတွေရှိနေတယ်လို့အိမ်အသစ်ပြောင်းရွှေ့သူတွေအနေနဲ့ရေနဲ့မီးအခက်ခဲရှိနေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကလူမှုအဖွဲ့အစည်းတွေအနေနဲ့ချင်းပြည်နယ်ဟာကာမြို့နယ်ကရေဘေးသင့်ပြည်သူတွေကိုအားပေးနှစ်သိမ့်ခဲ့တယ်လို့မြန်မာကျပ်ငွေ3960အကူအညီပေးခဲ့တယ်လို့လူသူအခြေပြုအဖွဲ့အစည်းနဲ့စုဖွဲ့ထားတဲ့ တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာကော်မတီဝင်သူဖြစ်သူကိုရာကုတ်ထံကပြောပါတယ
်ဒီမြေဆောင်ရမ်ပြည်နယ်မှာရှိတဲ့ဒီ YMA ရဟုတ်ရေဆောင် association ဆိုတဲ့အဖွဲ့အားဒီဟာခါရောက်လာတယ်အဲရောက်လာပြီးမှဒီဟာခါဒီမြေပြုခုခေစားတွေနေရာတွေလာကြည့်သေးတယ်ဒုက္ခကြုံနေရတဲ့နေရာတွေကိုသတင်းပေးတယ်ပြီးရင်သူတို့ရဲ့ပါလာတဲ့ရပုံငွေ560ကျော်အဲ့ဒါဒီလာဆိုရယ်
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဟာချင်းလူမျိုးတွေအများပြားနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်တယ်လို့နိုင်မြေကွဲပြားမှုရှိနေပေမဲ့လည်းမျိုးနွယ်စုသူမြန်မာနိုင်ငံအတွင်းကချင်းမျိုးတူတွေတဘာဝဘေးအန္တရာယ်ကြုံတွေ့နေရတဲ့အခြေအနေမှာလာရောက်ကူညီတယ်လို့လည်းကိုရာကုတ်ထန်ကပြောပါတယ်မီဇိုရမ်ကူညီရေးဖွဲ့ဟာပြီးခဲ့တဲ့နှစ်ချင်းမျိုးနယ်ရေဘေးသင့်စင်ကစာနာရိတ်ခါအတွက်ဆိုင်းပေါင်း400ကျော်ကူညီပေးခဲ့ဘူးတယ်လို့အခုဒုတိယကြိမ်ကူညီပေးရမှာတော့လူကိုယ်တိုင်လာရောက်တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လဆန်းပိုင်းတို့ကဖြစ်ပွားခဲ့တဲ့ရေကြီးမြေပြူမှုကြောင့်ချင်းပြည်နယ်ဟာကားမြို့နယ်အတွင်းမှာထောင်နဲ့ချီတဲ့အိမ်ယာတွေပျက်စီးသွားခဲ့တယ်လို့နေထိုင်ဖို့မသင့်တော်တဲ့အခြေအနေရှိခဲ့ပါတယ်။ဒီလိုပျက်စီးသွားတဲ့အိမ်တွေပြန်လည်ထူထောင်ရေးအတွက်ချင်းပြည်နယ်ဆိုရကနေရာချထားပေးပြီးအိမ်ယာအစ်တည်ဆောက်ပေးနေတယ်လို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာကော်မတီဝင်သူဖြစ်သူကိုရာကုတ်ထန်ကဆက်ပြောပါတယ
်။ပြန်လည်ထူထောင်ရေးလုပ်ငန်းတော့အဓိကဆိုရတာဝင်ယူတယ်ဒီနေ့အတက်ကွန်ပေါ့နော်အဲ့တော့ဒီအစီအစဉ်ကဆုံးပေးတယ်ပြင်ကြနေတဲ့ဟာတော့ကိုဟာကိုဆုံးမယ်တဲ့အဲ့ကိုဟာဆုံးနေသူတွေ350ပါလို့ပေါ့နော်အဲ့တော့ဒီနေ့ကွတ်တော်ရကြပြီအဲ့ဒါဒီကိုဟာကိုဆုံးဖို့သူတို့အစီအစဉ်ကြတယ်
ဟာကမျိုးနောက်ပဲချမ်းမှာအစိုးရကနေစလုပ်ပေးတဲ့အိမ်တွေ PCB လို့ဆိုပေမဲ့လည်းပြောင်းရွှေ့နေထိုင်သူတွေအတွက်ရေနဲ့မီးအခက်အခဲရှိနေတယ်လို့ဒေသခံမျိုးသမီးတူကပြောပါတယ
်အိမ်ကတော့သူတို့စောက်ပြီးသားတွေအားလုံးပေါ့နော်မင်းနိုင်တဲ့စမင်းနဲ့သူတို့အိမ်တော့ပေးပြီးသားနဲ့ရေရဲ့မီးရဲ့အဆင်မပြေတဲ့တော့လည်းမပြောင်းတဲ့လူတွေလည်းရှိတယ်ပြောင်းပြီးတဲ့လူတွေလည်းရှိတယ်
စူလိုင်လတတရပတ်ကနေဩဂုတ်လပရမပတ်တိအဆက်မပြတ်မိုးသည်သန့်စွာရွာသွန်းမှုနဲ့မြေပြိုကျမှုတွေကြောင့်ချင်းပြည်နယ်အတွင်း80ရာခိုင်နှုန်းခန့်ပျက်စီးဆုံးရှုံးခဲ့တယ်လို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာချင်းကော်မတီတွေကစီရင်ပြုစုထားပါတယ်။ဒါအပြင်မြေပြိုမှုကြောင့်လူနေအိမ်ခြေ600ကျော်လုံးဝပျက်စီးခဲ့ကြောင်းပြည်နယ်ဆိုရဖွဲ့ကနေထုတ်ပြန်ထားပါတယ်။လက်ရှိရေဘေးသင့်ပြည်သူတွေအတွက်ပြည်နယ်ဆိုရကနေစားလုပ်ပေးတဲ့အိမ်ယာမှာနေထိုင်သူတွေရှိနေတယ်လို့မြေကွက်ချသားပေးတဲ့အပိုင်းမှာကိုပိုင်အင်ယာသက်ဆက်လုံနေစေအခြေအနေမှာလည်းရှိနေပါတယ်ခင်ဗျာ
ချင်းပြည်နယ်ကတဘာဝဘေးဒဏ်တင့်ပြည်သူတွေကိုကူညီမှုတွေပေးနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်
မအတိတ်တမိုင်းရဒိုင်းပြည်ပေါ်သစ္စာမဲ့တာဒီပနိုင်ငံပေါ်သစ္စာခံတာတက်မတော်အပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုပ်ထွေးခဲ့ပြီးအဲဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဗိုလ်ချုပ်မှူးကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဗိုလ်ချုပ်မှူးကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလဲပါသလဲအခုလာမယ့်စနေညဒိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0932323555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေနေ့ညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။ကျမတို့ရဲ့ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပြီးတော့ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ရဲ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေအပြင်သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုလည်းနားဆင်ရမှာပါ။အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
သိဒုက္ခအတိဒုက္ခအမောင်ရောက်နေတဲ့လူထုကိုကျွန်တော်ကဥမာကျောင်းတိုင်အလင်းလေးနဲ့ပဲဆိုကျမတို့ပြီးနိုင်တဲ့အလင်းလေးနဲ့ကျမတို့တန်တဲ့ရုပ်ကူးနေတယ်ဆိုရရွေးချင်ကျမတို့
လူရုအလင်းအဖွဲကမေရီထရွန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့စားတောက်ဆိုင်တဆိုင်ဖွင့်ဖို့ပြင်ဆင်မှုတွေအကြောင်းတင်ပြပေးထားပါတယ်မစ္စချူးဆက်ပြည်နယ်ဘော့စတန်မြို့မှာရိုးမစားတောက်ဆိုင်ဖွင့်လှစ်ထားတဲ့မတ်တော်ရာထွန်းကိုကိုအောင်ကဆက်သွယ်မင်းမြန်တင်ပြထားတဲ့ဒုတိယပိုင်းအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်ကျွန်တော်ဟုတ်မတ်တော်ရာထွန်းတို့ကအခုလိုမျိုးပေါ့နော်စရောက်တုန်းကတော့ဒီအင်ဒီယားနာပြည်နယ်ကိုရောက်တဲ့အခုဒါဘော့စတန်မြို့ကြီးကိုရောက်ပြီးတော့ဒီစားတောက်ဆိုင်စဖွင့်နေပေါ့စားတောက်ဆိုင်တခုဖွင့်နေဆိုလို့ရှိရင်အရင်ကြီးကုန်ကြစိတ်ကဟိုတော်တော်များတယ်လေဆိုတဲ့အခါကျတော
့
ဆိုတော့မတ်တော်ရာထွန်းတို့အနေနဲ့ဒီဆိုင်ကိုဟိုစပြီးတော့ဖွင့်နိုင်အောင်ဘယ်လိုကြိုးစားခဲ့ရလဲဆိုတဲ့အကြောင်းလေးကိုအရင်ပြပြပေးပါလား
ဒီဆိုင်ကိုကျမတို့ဝယ်တော့ကဒါအရှိတဒီ Chinese restaurant တွေ take out restaurant ပေါ့နော်အဲတရုတ်စားတောက်ဆိုင်တွေကိုကျမတို့ဝယ်လိုက်တာဝယ်ပြီးတော့မှဘာလို့ဆိုတော့ဒီဟိုလူမျိုးဒီstore လိုမျိုးဟိုထားလိုက်တဲ့စပညာဆိုင်လိုမျိုးလိုမျိုးဝယ်ရင်ဒါမီးဖို့ကြောင်တွေပါလေမပါဘူးမပါတဲ့ခါကျတော့ကိုယ့်ဘောက်ကိုမီးဖို့ကြောင်လို့မယ်ဆိုရင်အနည်းဆုံးအခုငွေနဲ့ဆိုရင်တော့အဲ2သိန်းလောက်ကုန်တာဗဒေါ်လာ2သိန်းလောက်ကုန်တဲ့ခါကျတော့အစ်စ်လောက်တာပိုခတ်တယ်အဲ့တော့ကျမတို့ကဟိုကိုပွဲစားနဲ့တိုင်နေရတာပေါ့နော်ကိုခုနဒီဆိုင်လုံမယ်ဆိုတဲ့ခါကျပွဲစားဆိုင်ပွဲစားတိုင်မှာပွဲစားကတော့အကြံဉာဏ်ပေးတာမင်းတို့ဒီလိုမျိုးအစ်စ်တွေမလုံနဲ့ကို location လည်းရွေးရမယ်အဲ့လိုမျိုးပေါ့အဲ့မှာကျမတို့ဒီဆိုင်ကိုရတာ location ကလည်းကျမတို့ဒါဟို intersection ဒီလမ်းစုံလို့ပေါ့เนาะအဲ hostel hostel ရဲ့ area တည်းရဲ့ဒီလမ်းစုံအတွင်းမှာရှိတဲ့နေရာလည်းကောင်းတဲ့အတွက်အဲ့မှာလည်းရွေးလိုက်တယ်နောက်ပြီးတော့ဖွင့်ပြီးသားဆိုင်ဖြစ်တဲ့အတွက်ခုန include everything ပေါ့เนาะသူဒီ kitchen နဲ့ city ကတတ်မှတ်တဲ့ဒီ requirement တော်တော်များများပါတဲ့ဟာကိုကျမတို့ရွေးလိုက်တာပေါ့
ဒီအမေရိကမှာတော့ဒီလုပ်ငန်းတစ်ခုလုပ်မယ်ဆိုရင်အောင်မြင်ဖို့အလားအလာတွေလည်းအများကြီးရှိပေမဲ့တစ်ဖက်မှာလည်းပဲဒါဟိုတကယ်လို့မအောင်မြင်မှုသာဆိုရင်ဒါကိုကအရှုံးနဲ့ရင်ဆိုင်ရမှာ哦ဆိုတော့ဒီစိတ်သက်ပိုင်းဆိုင်ရာအရာရောဟိုဘယ်လောက်အထိအောင်ပြင်ဆင်ခဲ့ရလဲ
အော်စိတ်သက်ပိုင်းကတော့ဒီလိုပဲနည်းနည်းနှစ်ယောက်ပဲရှိတယ်အဲဒီလိုလာတော့သမီးလေးကတော့အဲ့တုန်းကတော့မွေးပြီပေါ့နော်အဲသမီးလေးကတော့အဲ့တုန်းကသူကသုံးတန်းတက်အဲတယောက်နဲ့နည်းနည်းနှစ်ယောက်ပဲတယောက်တယောက်မျက်နှာကြည့်ပြောတယ်ဟိုပါပေါ့အော် keep going ပဲပေါ့နော်ဟိုတယောက်တယောက်အားပေးရင်းနဲ့ပဲဒီလိုပဲခြေတက်တာပဲခုနကကျမပြောသလိုပေါ့အာဈေးမရောင်းမကောင်းတဲ့ရက်ရှိတယ်ဒါပေမဲ့ဒါကအနည်းပေါ့ရောင်းကောင်းတဲ့ရက်အဲအများပြီးတော့မှကိုယ့်ကို feedback ပေးတဲ့အဲအကုန်လုံးပေါ့ကိုယ့်ဘေးနားလေမင်းတို့ဆိုင်ပြေလို့မရဘူးဘမဆိုင်မင်းတို့ဆိုင်တစ်ဆိုင်နဲ့ရှိရမယ်ဆိုတော့ကိုယ့် keep coming ဒီလိုမျိုး repeat customer တွေအများကြီးရှိတယ်အဲ့လိုလူတွေရဲ့အကုန်လုံးပေါ့သူတို့တွေကပြောစကားတွေပေါ့မင်းတို့တွေပိတ်ပါနဲ့မင်းတို့တွေရှိရဆိုတော့အဲ့လိုမျိုးအဲ့ဒီနဲ့ပဲဒီလိုပဲရက်တည်လာခဲ့တာဟုတ်ကဲ
့အဲ့ဒီတော့ဒီလိုမျိုးစပြီးတော့ဖွင့်တဲ့အခါမှာငွေချေးအရာပေါ့နော်အမေရိကမှာတော့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ငွေချေးပြီးတော့လုံနိုင်တဲ့အနေအထားမျိုးရှိတယ်လေဆိုတဲ့အခါကျတော့အဲ့လိုမျိုးဒီအစိုးရရှိရဒီဘန်နီရှိရနေပြီးတော့ဟိုဟိုငွေချေးငှားခဲ့ရတာမျိုးရှိလားခင်ဗျအ
ော်ဘန်နီမှာတော့ကျွန်တော်တို့အဲ့တုန်းကတော့ဒီ small business ကခုနလိုပေါ့ဟုတ်ပါတယ်ဒီမှာလည်းအဲ့လိုမျိုး opportunity တွေရှိတယ်လေအဲ့လိုဟိုဘန် small business ချိရတယ်ဒါပေမဲ့အဲ့ဒါလည်းသိချင်တော့တော့မလွယ်ဘူးဒီကတော့ကျမတို့အဲ့တုန်းကဆိုင်ဖွင့်တော့ကကိုလိုဘယ်လိုခေါ်မလဲကိုဘက်အကောင့်ထဲကရှိတဲ့ပတ်စံတွေပဲကျမတို့စာကြည့်ရင်းနေလာတာဘာမှဒီဘေးကဘာချီတာတွေပါလေတော့ဘာမှတော့မရခဲ့ဘူ
းဒီဆိုင်မှာရောင်းနေအစားအစာအရသာကိုပုံမှန်ဖြစ်နေအောင်ဘယ်လိုထိမှလဲနောက်ဟိုစဖို့မှုတွေပါလေရောတည်တဲ့ထားပါလားခင်ဗ
ျလို့တမောတော့ကျမတို့ဆိုင်မှာမိဖို့ကြောင့်မှာတော့တယောက်ပေါ့လားအနည်းဆုံးတယောက်လောက်ပဲကျမတို့ကယူတယ်ဘာဆိုတော့ဒီ taste ကဆိုင်ရဲ့အဓိကပေါ့နော်လုံးသမားဟိုးတော့ကျွန်တော်တို့ထည့်ကြည့်တယ်ဒါပေမဲ့သူ့ trainer နဲ့ပဲဟိုခေါ်မယ်အစားအသောက်က ကိုလိုချင်တဲ့ပုံစံမရောက်လာဘူးမရောက်လာတဲ့ခါကျတော့အဲ့နောက်မှာလူမှားတာကိုကျွန်တော်တို့တိတ်ပြီးတော့ဦးစားမပေးတော့ဘူးအရှိမတော့ဒါအနည်းဆုံး2ရက်3ရက်ကတော့ပုံမှန်အများအားရှိတယ်ဒီမှာအများစုကတော့ကျွန်တော်တို့ဆိုင်မှာခန့်တာကတော့မျိုးရရလာတဲ့ဒီထိုင်းကောင်မကောင်မကောင်မလေးတွေကောင်လေးတွေပေါ့သူတို့ကတော့ဒီအကြောင်းလာတက်ကြတယ်အဲသူတို့အချင်းချင်းပဲအများရန်အဲပေါ့ကြောင်းပြီးွားရင်ပြန်တဲ့လူကသူတို့ရဲ့အခန်းပေါ်သူတို့ရဲ့တကယ်ချင်းမိတ်ဆက်ပြင်းပြင်းနဲ့ပဲတစ်ခါတစ်ခါရဲ့ရမန်ရန်ကမြန်မာကျောင်းသားတွေပါလာလျှောက်ရင်လည်းသူတို့ခန့်ပါလေဒါပေမဲ့တကယ်ဖို့တကယ် create တာတော့ကျွန်မနဲ့ကျွန်မမျိုးသားပဲဟို taste ကိုယူလာပါအကုန်လုံးပေါ့နော်ဒီဟိုကျင်းဟို kitchen နေပြီးစားစားတုံးတဲ့ဒီစပွဲပေါ်မရောက်ခဲ့အဲ့လိုပေါ့ကိုကတေးတာမှအရှိူထွက်တဲ့ပုံစံမျိုးပေါ့
ဟုတ်ကဲ့ဆိုတော့ဒီစားတောက်ဆိုင်ဒီဖွင့်ခဲ့တဲ့ကာလတစ်လျှောက်မှာရောဒီလာပြီးတော့စားတုံးသူတွေဘက်ကနေပြီးတော့ဟို complain ပေါ့နော်ဟိုခုနလိုအစားတောက်နဲ့ပတ်သက်ပြီးတော့ဟိုအစင်မပြေတာတို့ဘာတို့အဲ့လိုမျိုးဟိုဖြစ်ခဲ့တဲ့အခြေအနေတွေဝါတွေမျိုးရောကြုံခဲ့ရဘူးလားခင်ဗျဟု
တ်ကဲ့ရှိတယ်အဲ့ဒါလည်းရှိတယ်20နှစ်တည်းမှာကျွန်တော်တို့ကအများကြီးတွေ့ကြုံရခဲ့တယ်အမှတ်မှတ်ရတော့အဲ့ဒါဟိုအာလွန်ခဲ့တဲ့9နှစ်လောက်ကပေါ့မှတ်မိတယ်အဲ့ဒါလည်း Valentine's Day ပဲအဲ့ဒီကအင်းရအဲတို့ကတော့ဘူအဖြူပေါ့နော်ဒီဆိုင်မှာစအဲ့တော့ကျွန်တော်တို့ရဲ့မြန်မာမှာနှစ်နဲ့ပဲကျုံနဲ့ကြော်တဲ့ဟာပေါ့နော်ဒါ side dish အနေနဲ့ထည့်ထားတာအဲ့ဒါဟိုကြိုက်တဲ့လူကလည်းဒါကြိုက်တယ်ဒါပေမဲ့အဲ့ဥစ္စာကိုကျွန်တော်တို့ဖြုတ်ချင်တာကြိုက်ပါဆိုတော့သူ့ရဲ့ဒီနှစ်ရဲ့အနံ့ကိုတချို့ဘိုးတွေကအနံ့မခံနိုင်ဘူးဒါပေမဲ့အဲ့ဒီမှာအဲ့မှာစားပြီးတော့သူကဘလို complain တက်လဲဆိုတော့မင်းတို့မိဖို့ကြောင်တော့မှလက်မဆေးတဲ့လက်နဲ့ဒါအဲဒါဒီစားတော့ကင်ထားတာ complain ပြီးတော့သူကလုံးဝပစံမပေးဘူးဆိုပြီးသူကညင်းလာအဲ့ကိုရလည်းမျိုးကြောင်မှန်းကိုရဲလည်းဒုနာလိုပေါ့ head department ကအဲကတ်ဟောပေါ့သူတို့ရဲ့မီလန်တိုင်းလက်တွေပါနေဆေးတယ်အကုန်လုံးပေါ့နော်အဲစပင်းချီတာအကုန်လုံးပေါ့ကိုကလှုပ်ပြီးတော့မှဒီစားတော့ကိုအတိဆုံးပဲဒီစားတော့ဘလို့ဖြစ်လာတယ်ဆိုတော့ဒါပေမဲ့စိတ်တော့မကောင်းဘူးပေါ့သူကအဲ့လိုပြောတာဒါပေမဲ့အဲ့နေရာစားပြီးတော့အဲ့တောင်ကိုလုံးဝဖြုတ်ပလိုက်တာနောက်ပြီးတော့ပတ်ဆက်မသေးသေးသွားတဲ့လူတွေရှိပါတယ်ကျွန်တော်တို့နှစ်ဦးသုံးဦးကြုံဘူးတယ
်ဟုတ်ကဲ့
အဲတချို့ဆိုရင်တော့မထင်ရဘူးအဲစကားစီတော့ဘော်ဘုံနဲ့အဲ့လိုမျိုးပေါ့ဒါလူကုန်တာအတိုင်းဝင်မယ်ဒါပေမဲ့ပတ်သက်မပြေးပဲနဲ့ထွက်သွားတာမျိုးတွေရှိမှုပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီအမေရိကမှာဆိုလို့ရှိရင်တော့ဘာပဲပြောတာစားသုံးသူတွေဘက်ကဝယ်ယူသုံးဆဲသူတွေဟိုကျင်းတဲ့လောက်အောင်ဒီရောင်းတဲ့သူတွေဘက်ကတာဝန်ယူဖြည့်ရှင်းပေးရတာမျိုးပေါ့လေဆိုတဲ့အခါကျတော့ခုနလိုအခြေအနေမျိုးနဲ့ကြုံလာတဲ့အခါမှာမတ်တော်တာထုံးထုံးအနေနဲ့ဘယ်လိုဖြည့်ရှင်းပေးလိမ့်ရှိလဲခင်ဗျအ
ဲ့အခြေအနေမှာဆိုတော့ကျွန်တော်တို့ကအတက်နိုင်ဆုံးသူ့ကိုရှင်းပြဒါမင်းစွတ်ဖို့တဲ့အတိုင်းတော့ငါတို့ဒါမဟုတ်ဘူးငါတို့ဒီလိုကြောင့်မှမင်းလည်းဝင်ကြည့်လို့ရတယ်ဖက်တပတ်မှလည်းငါတို့စီကိုလာတိုင်းမိပါလာစစ်တယ်အများကငါတို့ဖတ်စစ်တယ်ငါတို့မှာလည်းမင်းနဲ့လည်းဒီ health department certificate ရှိပြီးသားဒီ data sign ရှိမှချိန်တယ်မင်းနေတဲ့အတိုင်းပဲဒါပေမဲ့မင်းဒီစားတော့မကြိုက်ဘူးဆိုရင်တော့ရတယ်မင်းပေးစရာမလိုဘူးအဲ့လိုမျိုးပဲကျွန်တော်တို့အဲ့ချိန်မှာတော့ပတ်စံမယူဘူးသူနဲ့ကိုယ်နဲ့ဂျားထဲမှာ relationship ပြအောင်တော့မလုပ်ဘူးပေါ့
ဟို sign စဖွင့်နေရရုံးမစားတော့ sign အနေနဲ့ဖွင့်လာတာလား
ပထမဆုံးစဖွင့်တော့ရုံးမ Bambi's restaurant ပေါ့ဒါဆိုရင်နောက်ပိုင်းကျွန်တော်တို့ဒီလွန်ခဲ့တဲ့၄နှစ်လောက်မှနည်းနည်းကြောင်းလိုက်တယ်ရုံးမမြန်မာ tea cafe ဆိုပြီးတော့ဘာလို့ဆိုဒီလက်ဖက်ကိုကျွန်တော်တို့စပြီးတော့ဒီ online store Amazon တော့အဲ့လိုမျိုးဖြန့်တဲ့ခါကျတော့ဒီ tea ကိုအဓိကထည့်ကျင်တဲ့အတွက်ရုံးမညမှာ tea cafe ဆိုပြီးတော့နည်းနည်းကြောင်းလိုက်တာ
နောက်ထပ်ဆိုင်ခွေးတွေဝါတွေဖွင့်လှစ်ဖို့အစီအစဉ်ရောရှိပါလားခင်ဗျအ
ော်ဟုတ်ကဲ့လောလောဆယ်တော့မရှိဘူးရှင့်ဒီဆိုင်နောက်တစ်ခုဖွင့်ဖို့ဆိုတာကတော့ဟိုသူများတွေလည်းဖွင့်ကြပါတယ်အများစုကတော့ဒီ California ဘက်မှာတော့ဆိုင်ခွေးတွေအများကြီးရှိတယ်အဲ့လိုလူတွေလည်းကျွန်တော်တို့ကအများကြီးချီးကျူးတယ်ဂုဏ်ယူတယ်ဘာလို့ကျွန်တော်တို့ဒီ design နဲ့တောင်မှဟိုမနေ့ဟိုလင်မယားနေရက်တည်လာရတာလေဟိုဆယ်နှစ်တော့ဆယ်နှစ်ကာလအတွင်းပေါ့အဲ့ဒါကြောင့်လေခုနလိုဒီလက်ဖက်ဖြတ်တဲ့ business ကိုကျမတို့ကနည်းနည်းဟိုတခြား line ကိုခွဲထွက်တဲ့သဘောပေါ့နော်အဲ့ဒါလည်းပါပါတယ်ဒါပေမဲ့ဆိုင်နှစ်ဆိုင်သုံးဆိုင်ဖွင့်တဲ့လူပေါ်ကကြတော့ခုနလို management skills ကသူ့ရဲ့ငွေအားလူဝင်အားဒါအများကြီးလိုအပ်တယ်ဒါကျမတို့အမြင်ပေါ့နော်ကျမတို့ဒီဆိုင်ဖွင့်တဲ့ဒီဆယ်နှစ်ဒါအတွင်းမှာ
ကိုအောင်စူးစီးတင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့တိတ်ပန်တဲ့ဤပညာအစီအစဉ်လက်ရောက်ပါပြီဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ်ရှင
်ဆက်ကြဝလာတစ်ခုလုံးမှာအပားလွန်ဆုံးပစ္စည်းတစ်ခုဖြစ်တဲ့ graphene ကိုအခုမြန်မာနိုင်ငံမှာရှိတဲ့ဘွဲ့ဂျုံနဲ့ဘွဲ့လွန်သင်တန်းတချို့မှာရှိတဲ့ပစ္စည်းနဲ့ရအောင်ထုတ်ပြီးသူတေသနာလုပ်နေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမှာ ဗြိတိန်နိုင်ငံမန်ချက်စတာတက္ကသိုလ်ကပါမောက္ခနှစ်ဦးဟာစာရွက်တရွက်ရဲ့တသန်းပုံတစ်ပုံလောက်ပဲအထူးရှိတဲ့ graphene ကိုတွေ့ခဲ့တဲ့အတွက်2010မှာယူပပေရာနိုဘယ်ဆုချီးမြှင့်တာကိုခံခဲ့ရပါတယ် ဒီလောက်သိငယ်တဲ့ graphing ကိုတင်ကြားရေးအထောက်ကူပစ္စည်းပြည့်ပြည့်စုံစုံမရှိသေးတဲ့မြန်မာနိုင်ငံမှာအခုသူတေသနလုပ်နေကြတာဖြစ်ပါတယ်။စိန်ထက်အစာပေါင်းများစွာခိုင်မာတဲ့ graphing ဟာပေါ်ပါပြီးသိက္ကိုသိငယ်တာပါ။သူကိုလျှက်စစ်ပစ္စည်းတွေမှာတုံ့ရင်လဲအခုတည်းအစာပေါင်း200ကျော်ပိုးပြီးမြန်အောင်လျှက်ကူးနိုင်ပါတယ်။သိပ္ပံပညာမှသာမကလူသားတွေရဲ့လူနေမှုအဆင့်တန်းနဲ့ဘဝကိုပါပြောင်းလဲသွားစေနိုင်မယ့် graphing ကိုသိပ္ပံပညာရှင်ပေါင်းများစွာသူတေသနာပြုနေကြတဲ့အထက်မှာအခုမြန်မာနိုင်ငံမှာပါအစပြိုးလာတာဖြစ်ပါတယ်။ပွင့်လင်းစွာပြုလာတဲ့အမိမြန်မာနိုင်ငံအတွက်နိုင်ငံရခြားရောက်နေတဲ့မြန်မာပညာရှင်တချို့ကကိုစွမ်းညာစွမ်းရှိသမျှအကူအညီတွေပေးနေကြပါတယ်။ဒီထက်က graphing သူတေသနာလုပ်ရမှာကူညီနေသူတူကတော့American ဖြစ်ရောစု Illinois တက္ကသိုလ်ကယူပဗေဒပညာရှင်ဒေါက်တာဝင်းတာထွေးပါ။အ
ဲလိုတက္ကသိုလ်ကျင်းပပသက်ပြီးတော့ဒီကသွားပြီးတော့ကုညီနေတဲ့ဆရာကြီးလည်းအများကြီးရှိပါတယ်။ကျွန်တော်ကတော့ graphic နဲ့ပတ်သက်ပြီးတော့တချို့အပိုင်းတွေကိုကုညီပေးနေတာရှိပါတယ်
။ဘယ်လိုပုံစံနဲ့ကုညီတာလဲဆရာ
။ဟုတ်ပါက graphic နဲ့ပတ်သက်ပြီးတော့ဘာမှဒီထဲမှာသူတည်တနာလုပ်ငန်းကိုစပြီးတော့လုပ်ဖို့ကြိုးစားတာပေါ့လေ။အဲ့မင်းတွေကကြိုးစားတာပါ။ဟိုမရှိရှိတဲ့ပစ္စည်းနဲ့ကျွန်တော်စပြီးတော့ဘယ်လိုလုပ်မလဲဆိုပြီးဆောင်တုံးကရှိရဆရာဆရာမကြီးနဲ့ဆင်းရတာပေါ့လေ။graphic ကအခဲရံလို့တုံးပြီးတော့အဲ့ဒီ graphic ကိုအလွားလွားခွဲလိုက်ခွာလိုက်လို့ရှိရင်တဆုတ်တော့ရဲ့ကြံတာ graphic ကိုခွာအောင်နည်းနည်းလို့တက်ပြီးတော့ဒီမှာဒါကနောက်ပိုင်းမှာ silicon နဲ့ graphic နဲ့တွဲပြီးတော့နောက်ဆုံးပေါ်နည်းလို့ technology လုပ်မယ်ဆိုပြီးတော့တော်တော်လေး popular ဖြစ်နေတာပေါ့လေအဲ့ဟာနဲ့ပတ်သက်ပြီးတော့သူပြည်သူများလို့ချင်းနေတဲ့ကြောင့်လို့ကျွန်တော်ပုံမှန်ပြီးမှာအနည်းနဲ့လို့ကောင်းနေစဉ်းစားခါကျတော့ဟိုဓာတုဗေဒနည်းနဲ့ခွာရဲ့နည်းပေါ့ chemical exfoliation လုပ်တာနဲ့ပေါ့လေအဲ့ဟာဒီနဲ့ပတ်စံလို့ကြည်တာတော်တော်အောင်မြင်တော့ပါလေအမင်းတက်ကြောင့်တို့ချိုးဆရာဆရာမကြီးလည်းဘုရားသဆိုင်ရာ presentation ဒီပေးတယ်။တယောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှန်ဘီရဲ့နေပြီးတော့သိပ္ပံနဲ့ပတ်သက်ပြီးတော့ UI ဘီဒါဌာနနဲ့အကောင်းဆုံးဆရာမဖတ်ပုံမှန်သူကပထမရသွားပါလေ။အခုဆိုလောလောဆယ်ရယ်ပဲဘလို့တင်းတန်းနဲ့ပတ်သက်ပြီးတော့မင်းကလေး၃ယောက်ယောက်ျားလေး၁ယောက်လေးတခြား၁ယောက်တော့လည်းဒီ graphic နဲ့ပတ်သက်ပြီးလုပ်နေပါပြီ။ဆိုတော့ဒီတစ်နှစ်ပြန်မှာပဲတော်တော်လေးကြီးအောင်တယ်လို့ကျွန်တော်ပြောချင်တာပါလေ။
မြန်မာနိုင်ငံမှာပစ္စည်းပစ္စယလည်းဒီမှာလို့မစုံနိုင်ပါဘူးဆရာ။ဆရာအဲ့လိုတရားမှာဘယ်လိုမျိုးများသွားပြီးတော့သင်ကြားပါလဲဒီနာနိုနည်းပညာနဲ့ပတ်သက်ပြီးတော့
နာနိုနည်းပညာတဲ့ကျွန်တော် graphing ကဟိုအဓိကထားတာပေါ့ဒီနာနိုတက္ကသိုလ်ကြီးပါပဲ။ဘာလဲဆိုတော့ graphing ကိုလည်းဟိုကလည်းဒီနာနို scale မှာရှိတာ။အခုကခုနပြောလို့ဒီပစ္စည်းပစ္စယလည်းမရှိသေးကြမလို့ဟို chemical exfoliation လည်း chemical ကြောက်ရာအဲ့ဒါနဲ့ပတ်သက်ပြီးတော့ခွာလို့ရတာ။ရတဲ့အပေါ်မှာမူတည်ပြီးတော့ဟိုရောင်တဲ့ပုံမှာဟောတခြားတက္ကသိုလ်မှာရှိနေတဲ့ဒီစားဒီလိုဟာမျိုး SDIR လိုလိုဟာမျိုးဟို electron microscope လိုဟာမျိုးနဲ့ခွဲခြားလို့ရပါတယ်အဲ့ပေါ်မူတည်ပြီးတော့ graphic oxide ရမယ့်အစားဒီနဲ့ပတ်သက်ပြီးတော့ counter ပေါ်နိုင်ခဲ့ပါတယ်နောက်ပိုင်းကျရင် deposition method ဆိုတာဒီလိုလုပ်ဖို့ကျွန်တော်ယူရတာရှိပါတယ်ဒါနဲ့ပတ်သက်တဲ့အချို့ဆက်တည်တယ်သူဝယ်ဘိုးလည်းလုပ်ထားတာရှိပါတယ်ဒီဖြစ်စီပြရရင်ရမယ်ဆိုရင်တော့နောက်ပိုင်းပို့ပြီးတော့ key တွေမျိုးရှိတာပေါ့ဟုတ
်ကဲ့ခင်ဗျာဆက်လို့သွားပြီးတော့ဒီလိုမျိုးကုညီမယ်ဆိုလို့ရှိရင်ပထမဆုံးဟိုမှာက resources လို့ခေါ်တဲ့ဘာပစ္စည်းရနိုင်လဲဆိုတာအရင်လေ့လာမှာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဟိုရှင်းရတဲ့ဘာပစ္စည်းတွေရှိတယ်နောက်တစ်ခါသူတို့ဒါနဲ့ပတ်သက်ပြီးတော့စဉ်းစားရတဲ့ဆရာဆရာမကြီးတွေရှိတယ်နောက်တစ်ခါကြာလို့ရှိရင်ဟိုလုံနိုင်တဲ့အခြေချင်းရှိရစ်တော်တော်များများရှိပါတယ်သူတို့နည်းသူတို့ကလည်းလုံနိုင်ရတဲ့အခြေရှိပါတယ်ရှင်တမင်းနည်းမှာဆိုရင်တော်တော်လေးပုံပြခီးတွေ့ကြလာမယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ်သူတို့အနေနဲ့လည်းအားထုတ်မှန်းလည်းရှိပါတယ်အဲ့တော့ကျွန်တော်တော်တော်လေးအားရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆက်ဆက်ပြောရဲ graphing နဲ့ပတ်သက်ပြီးတော့လုပ်တယ်ဆိုတော့ဟိုအောင်မြင်မှုအတိုင်းတာနည်းနည်းပြောပြပါဆရာဆရာအခုသွားပြီးတော့အစပြိုးခဲ့တယ်ပြိုးခဲ့ပြီးတော့ဘယ်လိုပုံစံနဲ့အောင်မြင်မှုရလဲပြောပြပေးပါ
အခုတယောက်ကတော့ဟိုမြန်မာနိုင်ငံလုံးဆိုင်ရာဟိုသိပ္ပံခေါ်ပြောပေးမှာတော့သူပထမရသွားတယ်အဲဒီအတူတူနဲ့ပတ်သက်ပြီးတော့အေးမရှိရှိရလဲသူလုပ်တဲ့ခါသူတော်လည်းအောင်မြင်သွားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းမဟာသိပ္ပံဘွဲ့အတွက်ကိုလည်းအခုဆိုရင်၃ယောက်လောက်ကိုအဓိကလုပ်နေပါပြီ
မရှင်းလို့ပြန်မေးတာပေါ့နော
်ဟုတ်ကဲ့
ဒီ graphing ဆိုတာကသိက္ကိုသိငယ်တဲ့ carbon atom လေးတွေပ
ါဟုတ်ပါဘူးခင်ဗျာ
ဒီကျောင်းသားတွေဘယ်လိုမျိုးစပြီးတော့ဘာလို့လက်တွေဘယ်လိုလှုပ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါစ
ို့အဲ့ဒါတော့လိုရှိပါတယ်ခင်ဗျာကျွန်တော် graphite ဆိုတာရှိတယ် graphite ဆိုတာခဲတာမျိုးပေါ့နော်ခဲတာမှာတုံးတဲ့ခဲစမ်းပေါ့ဒါပေမဲ့ကျွန်တော် graphite အပြားကြီးဝယ်လို့ရပါတယ်အဲ့ဒါလေးနဲ့ PFS ကြာခုပဲပြားပြီးတပြားကောပါပြားလေးနဲ့ပေါ့လေသူလုတ်တဲ့နည်းလေးရှိရပေါ့ဒီကျလိုရတဲ့ chemical လေးထည့်ပြီးတော့တက်နေမြာသူခွာရဲ့နည်းပေါ့ဆိုတော့ကျွန်တော်ဆုံးတော့ခွာလေးရတဲ့ချင်းခွာရဲ့နည်းလို့လုတ်တာပါနည်းလို့ skill ချစ်တဲ့ကြောင့်လို့ရမရောက်ကြတော့ဘူးက electron microscope နဲ့ကြည့်မှရတယ်အဲ့ဒီကြည့်တချာ method တစ်ခုခေါ်ရဲ့ random spectroscopy ဆိုတာကိုတုံးမှတော့ confirm လုပ်ရအောင်အဲ့ဒါမရှိလေကျွန်တော်က STR လို့ဟာမျိုး HRT လို့ဟာမျိုးနဲ့စကြည့်တဲ့အခါကျတော့လိုအပ်တဲ့တမတ်တဲ့အရေးချင်းတွေရှိတာကိုတွေ့တဲ့အခါကျတော့ graph interview ကို confirm လုပ်ရပါမယ
်။နော် nano scale ဆိုတာအမတန်သိငယ်တဲ့အခါကျတော့
ဟုတ်ကဲ့
ဟိုဆရာပြောတဲ့ set တွေပေါ့နော်ဒီ set တွေနဲ့ကြည့်ဖို့ကအခု set မရှိတဲ့နေရာမှာဆိုရင်တော့ဆရာဘယ်လိုလုပ်မလဲ။
ဟုတ်တခုတော့ဒီကိုရှိတယ်ပမာပြမှာကျတော့ဟို URC လို့ခေါ်တယ်တက္ကသိုလ်များပို့သူတည်နာပေါ့လေအဲ့မှာတော့ set တချို့ရှိပါတယ်ကျိုးနယ်မှာလုပ်ချင်တဲ့အပိုင်းကဆိုရင်လည်းအခုကကျတော့ရန်ကုန်ကိုပို့ရတာပေါ့လေသူရလည်းစားတယ်ချို့ကြလည်းမန်မင်းတက္ကသိုလ်စားတဲ့မှာလည်းရှိပါတယ်နောက်ပိုင်းလည်းတက္ကသိုလ်ဒီမှာလည်းလိုအပ်တဲ့ဒီ service ကိုဝင်မယ်ဆိုတော့လည်းဟိုရှင်းပြလာမှာပါ
Graphene နဲ့ပတ်သက်ပြီးလည်းပြောပြပေးပါဆရာဆရာ sensor လို့ solar cell လို့လောက်တာလေ
အခုကတော့ graphene နဲ့ graphene offset တော့ရပြီဟုတ်ပြီနောက်ပိုင်းညနောက်အချိန်တခုကရလာတဲ့ graphene နဲ့ကျွန်တော်တို့ silicon နဲ့ကြည့်ကြည့်တခြား substrate ကိုခေါ်ရဲ metal တွေနဲ့ထပ်ပြီးတော့ပို့ပြီးတော့ sensitive ဖြစ်တဲ့အကောင်နဲ့ sensor လေးလောက်ဖို့သူတင်လာလောက်ဖို့တော့ကျွန်တော်ရည်ရထားရှိပါတယ်အဲ့ဒီတော့လည်းဒီ graphene နဲ့ဒီ silicon တို့တခြားတွေနဲ့ပေါင်းမဲ့သူရဲ့ကုန်တက်တီတွေပါရှိနေတယ်၊လျှက်စက်ကုန်တက်တီပါရှိနေတယ်၊အရင်းကုန်တက်တီပါရှိနေတယ်၊သူယူရပေးတဲ့ဆိုင်ကကုန်တက်တီတွေပါရှိနေတဲ့ဆက်တွေအဲ့ဒီကျွန်တော်လေ့လာမှုရှိပါတယ်။ Solar cell တွေလည်းလုပ်ဖို့ရည်ရွယ်ချက်ရှိတယ်။ Solar cell နဲ့ပတ်သက်ပြီးတော်တော်များများလည်းလုပ်နေကြပါတယ်။အောင်မြင်နဲ့အောင်မြင်ကြပါတယ်။ဆရာကြီးလည်းတော်တော်လေးထောက်ပါတယ်။အရေးကြီးတာကဘယ်လောက်ထိ efficient ဖြစ်ဖို့ graphene နဲ့များလို့လို့ရှိရင်ပို့ပြီးတော့များထွန်းထွန်းကောင်းလားဆက်တွေလည်းလေ့လာဖို့ရည်ရွယ်ချက်တွေရှိပါတယ်
။ဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ American နိုင်ငံသားရဲ့ဌာနရဲ့ International Visitor Leadership Program ဆိုတဲ့နိုင်ငံတကာခေါင်းဆောင်မှုလစ်လာရေးအစီအစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့လူမှုလင်းအဖွဲ့ကိုမှတ်တည်သူကချင်တိုင်းရင်းသူ Mary Tom ကိုအမေရိကန်ကိုတည်င်းသုံးပတ်အကြာခီးစဉ်နဲ့ရောက်ရှိလာပါတယ်။2011ခုနှစ်ကစပြီးကချင်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးမှုနဲ့ပတ်သက်ပြီးတော့မေရီထော့ကိုဆက်သွယ်မေးမြန်းပြီးဒီတည်င်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလသန်းကတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined.Achieve my final goal, and I come back even stronger, not a novice any longer.
International Visitor Leadership Program နိုင်ငံတကာကောင်းဆောင်မှုလေ့လာရေးအစီအစဉ်ကသစ္စာညာအမေရိကန်တန်ရုံနေရပါတော့သူတို့နိုင်ငံမှာရှိတဲ့သူတို့တင့်တော်တဲ့လူတွေကိုရွေးပြီးတော့ဒီအစီအစဉ်ကိုလွှတ်တယ်ဆိုတော့ကချင်ပြည်နယ်မှာလှုပ်ဆောင်ချက်တွေနည်းနည်းရှင်းပြပေးပါလားရှင
်ပြောမယ်ဆိုရင်လူထုခြေပြုအဖွဲ့အစည်းပါဒီ NGO ဒီကဏ္ဍမှာကျွန်မလုပ်ခဲ့တာတော့ဆယ်နှစ်ကျော်ရှိပါပြီဒါကဒါပေမဲ့အခုလက်ရှိမှာလက်တလုံးမှာကျွန်မတာဝန်ရင်းနေရတော့ဒီနေခဲ့တဲ့2017အဲဒီ building set ပေါ့လေနော်အဲတောင်မလို့ဒုက္ခရောက်နေတဲ့ IDP အဲတတောင်းကျော်ပေါ့လေဒီမန်စီမောမောင်မြို့နယ်အတွင်းမှာရှိရဲ့6ခုထက IDP တောင်းကျော်ကျွန်တော်တို့အခြေက humanitarian body နော်ဒီဒါသစနာမှုအခုကိုပြင်းနေတဲ့အဖွဲ့ဖြစ်ပါတယ်ပေါ့ဒီ first CV ကိုကျွန်မတို့စဖြစ်တာတော့ပြောမယ်ဆိုအမျိုးသမီးကစုဟာ design လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့နည်းနည်းရှင်းပြပေးပါလား
စစဖြစ်တယ်ဆို2017စစဖြစ်တယ်ဆိုတာနဲ့အမျိုးသမီးကစုပေါ့ကျွန်တော်တို့တကယ်ချင်းတဲ့အားလုံးကစုရကျွန်တော်ဆွနေကြတယ်ကဲအခုကတော့စစ်ဖြစ်တဲ့အခါမှာကျွန်တော်တို့ကြားနေရတယ်တော်ထဲမှာမိုးရာဒီလည်းဖြစ်တယ်မိခင်ကလေးတွေဒုက္ခရောက်နေအစားစရာမရှိဘူးဖြားနာတယ်ဆိုတဲ့အခါမှာကျွန်တော်တို့လည်းမိခင်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကမနေနိုင်တော့ဘူးကျွန်တော်တို့ဘယ်လိုကူညီနိုင်လဲကျွန်တော်တို့ဒီအတိုင်းတာနဲ့ဆိုပြီးကျွန်တော်တို့ကအဲ့မှာအဲကျွန်တော်တို့တကယ်ချင်းစုပေါ့လေနော်အသေးစိတ်ဖော်ဝိုင်းပြီးတော့ကျွန်တော်တို့ဆွနေကြတယ်လုံးဝမဲ့အရာအများများတော့ဒါအမျိုးသမီးတွေနဲ့မချစ်နိုင်တော့ဘူးပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီမှာအမှရှိရဲ့ဒီအသိန်းတော်အားလူတွေတခြားအန်ဂျူမှာလုံနေပြီးအားလုံးကနေစုပြီးမှrelatable but respond ကိုအညာဆုံးလုပ်မယ်ဆိုတဲ့ပုံစံနဲ့ကျမတို့ကအဲဂျွန်ဆက်လေးရဲ့2017မှာစပြီးတော့ဖွက်ခဲ့တယ်။အဲဒီကျမတို့ရဲ့အဖွဲ့နာမည်ကဝန်ပေါင်းလင်းချွဲအတိတ်ပဲကတော့လူထုအလင်းပေါ့။သိဒုက္ခအတိဒုက္ခအမောင်ရောက်နေတဲ့လူထုကိုကျမတို့ကဥမာချောင်းတိုင်အလင်းလေးနဲ့ပဲဆိုကျမတို့ပေးနိုင်တဲ့အလင်းလေးနဲ့ကျမတို့တတ်နိုင်ဆုံးကူညီဆွေးရွေးချင်ကျမတို့အဲဒါကိုစပြီးဖွက်စည်းကူညီဆောင်ခဲ့တယ်ပေါ့လေ။
ဟုတ်ကဲ့ကချင်ပြည်နယ်မှာပေါ့နော်ဒီပဋိပက္ခစဖြစ်တာ2011ခုကဆိုတော့ခု2016ဆိုတော့9နှစ်ရှိသွားပြီပေါ့ဒီ9နှစ်တာကာလအတွင်းမှာရောဘ ဘလို့အကဲဆတ်မှုတွေရင်ဆိုင်ခဲ့ရပါလဲ
ကျွန်တော်တို့အများစုပြောလို့ဒီစိတ်ကြောင့်မလို့ပေါ့ကချင်ပြည်နယ်နဲ့ချင်းပြည်နယ်မှာဆိုရင်စုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေသုံးကွာအထက်ပြေးတုံးဆောင်နေတဲ့လူအားလုံးကတသိန်းနဲ့တောင်းပေါင်းနေရှင်ရှိတယ်ခုအချိန်မျိုးပြောပြလို့လုံခဲ့တဲ့2015စက်တင်ဘာမှာပဲကျွန်တော်တို့ကလေးနှစ်ပြည့်ပြီးမှ IDP ရဲ့အချိန်မျိုးကျွန်တော်တို့လေ့လာဆန်းစစ်မှုတွေကျွန်တော်တို့လုပ်ခဲ့ပေါ့
ကဲ
အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျွန်တော်တို့ဟိုဒီဒုက္ခတွေအားလုံးအတွက်နိုင်ငံတကာဒီသာသနာပံ့ပိုးမှုအကူအညီတော်တော်ညှော့နေတာကိုကျွန်တော်တွေ့ရတယ်ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှာနေပြီးဖြစ်တဲ့အတွက်သူတို့ရဲ့နေရက်ကိုဘယ်လို့မှပြန်လို့မရဘူးရင်းဆိုင်ရေးရတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့ညှိရပြီးတကယ်ကိုသူတို့ပြန်ခုရမယ်ဆိုချင်ပြန်မယ်လို့ဖြစ်တယ်ဒီ9နှစ်တွင်မှာဆိုရင်အချိန်လေးတစ်ဒီ IDP မှာနင့်နာဆုံးချုံမှုလို့ပြောရမလားတော်တော်လေးမြင့်လာတဲ့အပိုင်းလေးကျွန်တော်ပြောရတယ်ပညာရေးပဲပညာရေးဆိုရင်ပုံမှန်ချင်းအသက်16နှစ်တောင်းတတယောက်က10တန်းအောင်မယ်20ဆိုရင်သူကဘွဲ့ရပြီဒါပေမဲ့ဒီ IDP ကလေးဟာဆိုရှင်အခု10တန်း5တန်းဆိုတဲ့အခါမှာသူကအသက်20လောက်ဖြစ်နေတာပေါ့ပညာရေးနေနဲ့ပြောဆိုရင်အင်မတန်မှနောက်ကျတယ်နောက်ပညာရေးနဲ့ပတ်သက်ပြီးမှပံ့ပိုးမှုကအလိုအဆုံးအရေးကြီးဆုံးဖြစ်ပေမဲ့ဒီ9နှစ်ကာလအတွင်းမှာနိုင်ငံတကာရဲ့ပညာရေးအတွက်ထောက်ပံ့မှုကဒီတရအနည်းဆုံးဖြစ်တယ်ပေါ့ပထမအနည်းဆုံးကပါလေဆိုစံမာရေးဖြစ်တယ်စံမာရေးနဲ့ပတ်သက်ပြီးအင်မတန်မှလိုအပ်ချက်ရှိရဒါပေမဲ့စံမာရေးနဲ့ပတ်သက်ပြီးမှအထူးသဖြင့်ရောက်ကုညီပံ့ပိုးပေးတဲ့အဖွဲ့အစည်းဆိုတဲ့ဟိုတစ်ခုမှမရှိဘူးပေါ့လေနော်9နှစ်ဖြစ်သွားပြီဖြစ်တဲ့အရင်တုန်းကစံမာဆောက်ပေးခဲ့တဲ့ဟာလေဒါခဏလေးအတွင်းမှာပြန်ပြီးငင်းခံပြီးကိုအင်ကိုရပြန်ရမလားဆိုတဲ့အတွင်းနဲ့ဆောက်လုပ်ပေးတဲ့အင်ဂျင်ကအကုန်လုံးဒီအင်တန်ကအဆုံးပေါ့လေရာကြီးပေါ့ยาอยู่เว้ยจมรสอดทาไปแล้วဖြစ်တယ
်
ไอ้ตัวอภัสสีจมรสဆိုတာจมรสไอ้ဒီเอ็นจีโอတွေကိုจมรสရင်းနှီးချင်တာဖြစ်ပါတယ်အခု9နှစ်ဆိုတဲ့အတွင်းမှာဒီဆောက်ထားတဲ့เจ้าဝင်ကအစပေါ့ ECCD စံသာကအစအကုန်လုံးကသူကဒုက္ခအရန်ရောက်နေပြီအကုန်လုံးကပြန်ဆောက်ရတော့မယ်ပြန်ရတော့မယ်ပြန်လို့တော့မရတော့ဘူးจมรสအခုတွေ့ရတယ်จมรสကြည့်နေကြံထဲမှာတော့ဥမာ border number 6ကအမင်းရကလေးပင်တိုက်ခိုက်တဲ့အတွက်ကြောင့်တောင်းတစ်ခုလုံးကတော့ပြိုကျသွားပြီပေါ့ကလေးစံပွဲစာမီးပွဲဖြေရမယ့်အချိန်ရောက်ပြီဒါမဲ့ဒါကအာတော်တော်လေးခက်ခဲတယ်ပေါ့လေဒီလိုအဲ့ဒီထဲမှာမှ2015နေစကျွန်မတို့ကလျာထားတဲ့ဘတ်ဂျက်ထက်ကိုကျွန်မတို့ရတာက39ရာခိုင်နှုန်းလောက်ပဲရှိတယ်ဒါကကျွန်မတို့အဖက်တစ်ဖက်တည်းမဟုတ်ဘူးဒါ GS လို့ခေါ်တဲ့ကျွန်မတို့ကအဖက်ကိုဖက်ကနေပူပေါင်းပြီးလုပ်ထားတဲ့ဟာပေါ့2016ပြည့်ဆိုကျွန်မတို့မှတကယ်ကိုဟို secure fund ကအာတော်တော်လေးကိုနည်းနေတယ်ပေါ့လေနော်နိုင်ငံတကာကလည်းကျွန်မတို့ကမင်းချင်တယ်ဒီလူတွေဒီလိုဒုက္ခရောက်နေတော့ဘာဖြစ်လို့ကုညီရလဲပေါ့လေနော
်မေရီတောင်ဆစွာနိုင်ငံတကာကိုမင်းချင်တယ်လို့နိုင်ငံတော်ကောမမင်းချင်ဘူးလားရှင
်ဟုတ်ကဲ့ပါမင်းချင်ပါတယ်အခုကျွန်မတို့လည်းဒီနိုင်ငံခြားရောက်တဲ့အခါမှာအားလုံးကကျွန်မတို့နိုင်ငံရဲ့အပြောင်းအလဲကိုအားလုံးကအရန်ပြောပါတယ်ပေါ့လေနော်ဟုတ်ပါတယ်အခုချိန်မှာကျွန်မတို့သိပါတယ်ကျွန်မတို့လည်းအင်မတန်မှဒီပြောင်းလဲမှုကြီးကိုတကယ်မျှော်လင့်ပါတယ်ပေါ့ဒါပေမဲ့အခုအခါမှာကျမတို့ပြောချင်တဲ့အရာနိုင်ငံတော်အစိုးရအနေနဲ့လည်းဒါအပြောင်းလဲတစ်ခုကိုအားလုံးစူးစမ်းပန်းစားလှုပ်ဆောင်ရတဲ့ကျမတို့ကိုယ်ညီတဲ့ကျမတို့ရဲ့ဥတီအုပ်စုဖြစ်တဲ့ IDP အတွက်လည်းအကောင်းဆုံးကိုလုပ်ပေးဖို့ကျမတို့အနေနဲ့နောက်ပြီးတော့အခုဒီလွန်ခဲ့တဲ့အချိန်မှာ9နှစ်အတွင်းမှာလည်းတန်ရင်းချိုင်းဆွေးနွေးပွဲအများကြီးတို့ဆွေးနွေးခဲ့ကြတယ်ဒါမဲ့ဒီဆွေးနွေးတဲ့အခါမှာတကယ်ကိုပါဝင်သင့်ပါဝင်ထားခဲ့လို့ဒီမှာဒီစစ်ကြောင့်မလို့ဒီရင်းချိုင်းဆွေးနွေးပွဲကျဒီစစ်ကြောင့်မို့ဒါကခံရတဲ့ IDP ရဲ့အတန်ကိုနားထောင်ပေးတာမျိုးရမရှိတာမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့အမှန်ဆိုရင်ဒီစစ်ကြောင့်မလို့တို့ဒီငင်းချမ်းရုပ်ဆွေးနွေးတဲ့အခါမှာတကယ်ပဲခိခိုက်ခံစားရတဲ့ဒီအုပ်စုတွေအတွက်တို့အတွက်အကောင်းဆုံးဘယ်လိုဖြစ်ချင်လဲဘယ်လိုဖြစ်ချင်ဆိုတာမျိုးဒါမေးခွန်းလေးတောင်မေးပါဝင်ဆွေးနွေးပြီးမှအကောင်းဆုံးကိုစီစဉ်ပေးဖို့ဒါကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့လည်းလိုအပ်တယ်ပေါ့ဒါကလည်းတော့အစိုးရတော်ဒီစစ်ကိုဖြစ်လိုက်တဲ့အဲဒီနှစ်ဖက်တော့ဒီမှာတောင်းဝင်ရှိရပေါ့လေနော
်အခုဒီစေပေးတံကြောင့်ပေါ့နော်ဆိုစောမေတောင်းပြောလို့ထွက်ပြေးလာတဲ့လူတွေကအခုဆိုလို့ရှိရင်ဒီကချင်းနဲ့ရှမ်းဘက်မှာဆိုတသိန်းကျော်လောက်ရှိနေပြီဆိုတဲ့ခါကျတော့အထူးသဖြင့်အမျိုးသမီးတွေအနေနဲ့ရောပို့ပြီးအခက်အခဲတွေရှိမယ်လို့ကျမယူဆပါတယ်ရှင
်။တော့အခုချိန်မှာကျမအငြင်းန်းဒီဒုက္ခတဲ့ဆန်းကိုကျမအငြင်းန်းသွားတယ်မိခင်တွေနဲ့လည်းစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ဆောင်မထီနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအမြဲတောင်ပေါ်မှာနေရဆိုပေမဲ့အမြဲကိုရဲ့လုံအားနဲ့ကိုနေပြီးစားရကိုအိမ်မှာကိုဟာကိုအမြဲ manage လုပ်နေရလို့ကဒီလိုမျိုးအချင်းအချက်ထဲမှာနေရထိုင်တာကအစဒီ10ပေပတ်လဲ12ပေပတ်လဲအခန်းထဲမှာမိခင်မိဘရော တမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရဆိုရင်သူရဲ့ privacy ဒါကအမျိုးသမီးတွေတဲ့ကိုအရန်ကိုဒါစိတ်ချခိုက်စရာဖြစ်တယ်ပေါ့နော်ဒီလိုမှချုပ်စုထောက်ပါရတယ်အဲဒါမို့ဒီအဲကျမတို့ camp ထဲမှာဒီ9နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးငယ်လေးတွေသူအမျိုးသမီးငယ်ဆက်ကြောတက်လေးပဲဖြစ်လာတယ်ဆိုတဲ့ကလေးတွေကကျမင်းအားလုံးကလည်းတရုတ်ပြည်နဲ့နီးတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာပဲဖြစ်တော့တို့ရဲ့အဲဒီလွတ်လပ်မှုတစ်ခုအနေနဲ့တော့လည်းကောင်းစိတ်ထွက်ပေါက်ခုအနေနဲ့တော့လည်းကောင်းတချို့ဆိုရင်တက်ငယ်ရွယ်နဲ့အိမ်ထောင်ပြုသွားတဲ့ဟာမျိုးလေးချို့ဆိုရင်အိမ်မနေနေဆိုခဏပြောတဲ့ဟာကိုဆက်ပြီးကျမနည်းနည်းမြင်အောင်ပြေပေါ့ဒီလိုဆက်ပြီးဆက်နေပြီးခမညိသားစု10ယောက်ရှိနေအားလုံးကချက်ချက်တသိမ့်နေရတဲ့အခါမှာညိသားစုကိုထောက်ပံ့ဖို့ဆိုတဲ့ဟာမျိုးစိတ်နဲ့တရုတ်ပြည်ဘက်ကိုအလုပ်လုပ်သွားချရတဲ့အမျိုးသမီးဟာဆိုရှင်ရောင်းသားခံရတာမျိုးဖြစ်လာတဲ့ကိုတက်လုပ်တဲ့အတိုင်းဒါဘုံမင်းကိုမရတဲ့ဟာမျိုးလေးတွေပေါ့လေနော်။စောင်းတက်တဲ့ကလေးတွေကလည်းစောင်းမတက်လာနိုင်တော့ဘူး။တစ်နှစ်တစ်နှစ်ဆိုရင်အနည်းဆုံး100ကျော်လောက်ကတော့ကျွန်တော်တို့ချင်းရဲ့ကင်ပိန်းမှာစောင်းသားရင်100လောက်ကတော့ဒါအနည်းငယ်စောင်းထွက်တဲ့ဟာမျိုးစောင်းထွက်တဲ့ဟာမျိုးလေးတွေပေါ့လေနော်။အဲ့လိုတွေ့တယ်နော်။ကလေးတွေရဲ့ပညာရေးကိုကြည့်ပြီးမိဘတွေမိခင်တွေကမလုပ်ပြီးနိုင်တဲ့အခါပြင်တစ်ဖက်ကနေခဏပြောနေရထိုင်ရတဲ့စိတ်ဒုက္ခဝင်ငွေမရှိတဲ့ဒုက္ခပေါ့လေနော်အခြေအနေအဲ့မှာမှဒီကလေးရဲ့ပညာရေးအတွက်ကိုဒီမှာမြင့်ရှင်တွေကတော်တော်များများဒီဒီထောက်မရနေလေအတက်ကြီးရဲ့ဒီဆိုရင်ကိုရဲ့ကိုရဲ့ကိုရွာမှာပဲကိုပြန်သေးခြင်းနဲ့ပါရတယ်ဆိုရဟာမျိုးပေါ့လေနော်အဲ့မျိုးနဲ့ကျွန်မတွေ့ခါမှာကျွန်မတော်တော်လေးစိတ်မကောင်းဖြစ်မိပါတယ်ငါကတော့စိုးရလဲတောင်ဖြစ်ပြီးဖို့လို့
Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, cause you deepen the conviction in my soul. Oh yes.
Dollar Latin season တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါရှင်။VOA မြန်မာပိုင်းသံလွင့်အစည်းအဝေးတွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစည်းအဝေးကထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကို VOA Internet ဆံမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကနေ EDM 3အင်္ဂလိပ်သင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစည်းအဝေးဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်အင်္ဂလိပ်စာနဲ့မတ်ကျေးမွန်ရဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းလေ့လာကြည့်ရှုနိုင်ပါတယ်ရှင်။ကူရသတင်းအချင်းချုပ်ကိုမအေးသနာကျော်ကကြေညာပေးပါမယ်ရှင
်။ Syria မှာပြစ်ခတ်ရစဲရေးသဘောတူညီချက်ကိုမနက်ဖြန်စနေနေ့မှာစတင်ပြီးတော့အကောင့်ထည့်ဖို့ဖို့ရှိနေချိန်မှာပဲ American သမ္မတ Barack Obama က Syria နဲ့ Iraq နိုင်ငံတို့ကပဋိပက္ခတွေကိုအဆုံးသတ်မှုက IS Islamic စစ်သွေးကြွအကွန်ရက်ကိုချိန်မုံနိုင်ဖို့အတွက်အဓိကကြတယ်လို့ပြောကြားသွားခဲ့ပါတယ်။ Syria နဲ့ Iraq ကအခြေအနေကကမ္ဘာမှာဒီနှစ်ပိုင်းတွင်တွေ့ကြုံရတဲ့အရှုပ်ထွေးဆုံးအခြေအနေတစ်ခုဖြစ်တဲ့ IS တွေကရဲသားတွေကိုလူသားတိုင်းနေလို့အကာအကွယ်ယူပြီးတော့မျိုးပြဒေသတွေမှာမကြံခိုင်ခိုင်မာမာနေရာယူထားတယ်လို့သမ္မတ Obama ကပြောသွားပါတယ်။အီရန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲကျင်းပနေပြီးတော့ဥပဒေပြုအမတ်တွေရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းရပ်တွေကိုရှော့ချပြီးတော့အပြန်အလှန်အနေနဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတချို့ဖယ်ရှားပေးတဲ့မနစ်ကလက်မှတ်ရေးထိုးခဲ့တဲ့နျူကလ িয়ার အရေးသမိုင်းဝင်သဘောတူညီမှုရပြီးနောက်ပိုင်းပထမဦးဆုံးကျင်းပတဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။ပင်လယ်ထဲကလေစီးပြေဒုက္ခတွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြစ်မဟုတ်ဘဲနဲ့အဲ့ဒါဟာလူသားချင်းစာနာတဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲလို့ရွှေပြောင်းသူများကန်းလွန်ကုညီကယ်ဆယ်ရေးဌာနမိုးစ်ကညွှန်ကြားရေးမှူးက VOA ကိုပြောသွားပါတယ်ကမ္ဘာအချမ်းသာဆုံးနိုင်ငံ20ရဲ့အစည်းအဝေးတွေကိုတရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီကနေ့ကျင်းပနေပါတယ်။ကမ္ဘာစီးပွားရေးအရှိန်ဟုန်နဲ့တိုးတက်လာတာမလို့တိုးတက်လာဖို့အတွက်အခုလိုတွေးဆောင်ကြတာဖြစ်ပြီးတော့ဒီအစည်းအဝေးအတွင်းမှာတော့အစုရှယ်ယာဈေးကွက်ပြိုလဲစေခဲ့တဲ့တရုတ်နိုင်ငံစီးပွားရေးတည်ငြိမ်မှုရှိတဲ့အကိစ္စရက်တွေအပေါင်းဝင်ဆွေးနွေးမယ်လို့သိရပါတယ်။
တဲ့ရင်ချင်းချုပ်တွေကိုမအေးသနာကျော်ကကြေညာပေးခဲ့တာပါဒီညာအစည်းအဝေးထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဘေးဘဘဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာပါစနေနေ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line to meter 32 kHz 935တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.